Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်စက်တင်ဘာလ26ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ညာနာပိုင်ဆိုင်မှုတွေအင်တာနက်ပေါ်ကခိုးယူတာကိုတိုက်ဖျက်ဖို့တရုတ်နဲ့အမေရိကန်သမ္မတတို့သဘောတူကြပါတယ်ပိုဟမီဖရန်စစ်ဆာနယူးယောက်မြို့မှာရောက်ရှိနေပြီးကုလသမဂ္ဂအထွေထွေညီလာခံမှာမနေ့ကမိန့်ခွန်းပြောကြားခဲ့ပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဟာရှေ့လကုန်မှာယာရုကအနားယူတော်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့နယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ရောက်နေတဲ့မြန်မာနိုင်ငံကိုစားပြုရုပ်ရှင်သရုပ်ဆောင်ချစ်သူတွေက
ဒီဘက်တွေမှာတွေ့ရတော့အဆုံဆုံးတော့ policy ချမှတ်တဲ့သူတွေနိုင်ငံကောင်းဆောင်နေတဲ့တစ်ဆင့်တမီးတို့လိုအပ်နေတဲ့အရာလေးတွေကိုတမီးပြောပြခွင့်ရလာတယ်။ဥပမာအပြင်ဆိုပါစို့မနေ့ညဆိုလို့ရှိရင်
မကြခင်မှာအကြောင်းစုံကိုနားဆင်ရပါမယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲမြန်မာနိုင်ငံမှာတနက်တန်တွေတိတ်ဖို့ဘလောက်ထိနှီးဆက်လာပြီလဲ။တခါထိုင်းနိုင်ငံမှာပြည်ထောင်နိုင်ငံသား2ဦးအသက်ခံရမှုနောက်ဆုံးအခြေအနေတွေနဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုစီးရင်မှာပါဝင်နေတဲ့ Asia World Company နဲ့လက်တွဲအလုပ်လုပ်နိုင်ဖို့အမေရိကန်ဘဏ်လုပ်ငန်းတွေကကြိုးပမ်းနေတာကိုလည်းအခုမနက်မှာပြောပြသွားဖို့ရှိပါတယ်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေဖြစ်ပေါ်နေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တဲ့ညာနာပိုင်ဆိုင်မှုနဲ့ဆိုင်တဲ့အချက်လက်တွေအင်တာနက်ပေါ်ကခိုးယူတာကိုအစိုးရနေရာစလုံးကတည်ရနဲ့ခွင့်မပြုကြဘို့သမ္မတဘာရက်အိုဘားမားနဲ့သမ္မတရှီကျင်းပင်တို့နှစ်ဦးသဘောတူလိုက်ကြပါတယ်။အင်တာနက်ပေါ်ကနေအချက်လက်တွေခိုးယူနေတာရပ်တန့်ဖို့လိုတယ်ဆိုတာကိုပြောကြားခဲ့တဲ့အကြောင်းဒါဟာတိုးတက်မှုတစ်ခုဖြစ်ပေမဲ့သူတို့လုပ်ရမယ့်လုပ်ငန်းတွေမပြည့်စုံသေးကြောင်းသမ္မတရှီကျင်းပင်နဲ့တောက်ကြနေကတည်တံ့တွေ့ဆုံပြီးအင်ဂျီရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတအိုဘားမားကပြောပါတယ်။သမ္မတရှီကျင်းပင်ကလည်းနှစ်ဖက်သဘောတူညီမှုရရှိခဲ့ကြောင်းတရုတ်အစိုးရအနေနဲ့လည်းအင်တာနက်ပေါ်ကအချက်လက်တွေခိုးယူတဲ့ဘလို့ကိစ္စမျိုးမဆိုစန့်ကျင်ကန့်ကွက်ကြောင်းပြောကြားခဲ့ပါတယ်။အင်တာနက်ဆိုင်ဘာပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အဲ့ဒီကိစ္စနဲ့ဆက်နွယ်တဲ့ပြဿနာတွေကိုတိုက်ခိုက်နိုင်ရေးအတွက်အစိုးရပူးပေါင်းဆောင်ရွက်ဆိုင်ရာယန္တရားတစ်ခုတည်ထောင်သွားဖို့နှစ်ဖက်သဘောတူညီမှုရခဲ့တယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်စိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေထံကနေအင်တာနက်ကအချက်အလက်တွေခိုးယူမှုတွေတရုတ်နိုင်ငံကပြုလုပ်ခဲ့တာလို့အမေရိကန်ပြည်ထောင်စုကဆွဆွဲပြောဆိုထားတာဖြစ်ပါတယ်တရုတ်နိုင်ငံကတော့အဲ့ဒီလိုပြောဆိုမှုတွေကိုအပြင်းထန်ညှင်းဆိုထားပါတယ
်ပုံရဟမင်းကြီးဖရန်စစ်ဟာသမိုင်းဝင်ဝိပုစုတောင်းပွဲကိုနယူးယောက်မြို့မန်ဟတ်တန်က Madison Square Garden အားကစားရုံမှာကျင်းပခဲ့တဲ့နေရာမှာဝိတက်ရောက်ဝိပုသူ2000ကျော်တက်ရောက်ခဲ့ကြပါတယ်တောက်ကြနေကနယူးယောက်မြို့မှာမြားပြားလာတဲ့လူအုပ်ကြီးဟာအသက်88နှစ်အရွယ်ရှိတဲ့ပုံရဟမင်းကြီးကိုဖူးမြော်ဖို့ထွက်လာခဲ့ကြပြီးပုံရဟမင်းကြီးဟာ Central Park ပန်းခြံတစ်လျှောက်သူ့ရဲ့အထူးယင်နဲ့ဖြတ်တန်းသွားစဉ်မှာလမ်းမကနေအော်ဟစ်အားပေးနေကြတဲ့ထောင်ပေါင်းများစွာသောသူတွေကိုလက်ဝှေ့ရမ်းပြခဲ့ပါတယ်ပုံရဟမင်းကြီးဟာဝိပုစုတောင်းခဲ့တဲ့မတိုင်ခင်ကအရှိဟာလန်မှာရှိတဲ့ Our Lady Queen of Angel အကျောင်းကိုတွားရောက်ကြည့်ရှိပြီးအကျောင်းသားတွေကိုစပိန်ဘာသာစကားနဲ့စကားပြောဆိုခဲ့ပါတယ်။တောက်ကြနေနနက်ကလည်းပုံရဟမင်းကြီးဖရန်စစ်ဟာကုလသမဂ္ဂထရီညီလာခံမှာမင်းငွန်းပြောကြားခဲ့ပြီးရာသီဥတုပြောင်းလဲမှုနဲ့ဆင်းရဲမွဲတေမှုတွေကိုတိုက်ဖျက်ဖို့အပြင်ပြည်ပခါတွေကနေထွက်ပြေးလွတ်မြောက်လာကြတဲ့ဒုက္ခသည်တွေကိုလည်းကာဝယ်ဆောင်ရှောက်ကြဖို့သမ္မတတွေနဲ့ဝန်ကြီးချုပ်တွေကိုတိုက်တွန်းခဲ့ကြပါတယ်။
လွန်ခဲ့တဲ့လအနေငယ်အတွင်း IS Islamic စစ်သွေးကြောအဖွဲ့ကလူမှုကွန်ရက်တွေပေါ်မှာထုတ်ပြန်တဲ့သတင်းအချက်လက်တွေတိတိတသာရော့ကျလာတယ်လို့အမေရိကန်နိုင်ငံရေးဌာနအရာရှိတူကပြောပါတယ်။အခုလိုအရှင်ရော့ကျလာတာဟာကမ္ဘာတစ်လုံးလူမှုကွန်ရက်တွေအပေါ် IS အဖွဲ့ရဲ့သတင်းအချက်လက်တွေကိုတံပြန်ထုတ်ပြန်မှုတွေကတဖြည်းဖြည်းနဲ့အသာစီးရလာနေတဲ့အတွက်ဖြစ်နိုင်တယ်လို့သူထင်ကြောင်းနိုင်ငံရေးဌာနလူမှုဆက်ဆံရေးနဲ့ပြည်သူ့ရေးရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီး Richard Stanger ကအဲ့လိုပြောလိုက်တာပါ။ IS အဖွဲ့ဟာလူမှုကွန်ရက်တွေကိုထိရောက်စွာအသုံးပြုနိုင်တဲ့အဖွဲ့ဖြစ်ပါတယ်။ IS အဖွဲ့ကလူမှုကွန်ရက်တွေကတဆင့်ထုတ်ပြန်တဲ့ကောင်းဖြတ်တက်ဖြတ်မှုမိရှုတက်ဖြတ်မှုတွေကိုအများစုကသိထားကြပေမဲ့ IS အဖွဲ့ကိုထောက်ခံတဲ့ဝါဒဖြန့်ချေလုပ်ငန်းတွေနဲ့အစ္စလာမ်ကျမ်းစာကိုဘာသာပြန်ဆိုထုတ်လွှင့်မှုတွေကိုတော့အများစုကသိသိထားမိကြမှာမဟုတ်ပါဘူး။အခုချိန်ထိတော့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအနေနဲ့ IS အဖွဲ့နဲ့ရှင်ပြည်သတင်းအချက်လက်တွေကိုလူမှုကွန်ရက်တွေပေါ်မှာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။
ခရိုအေးရှားနိုင်ငံဟာတောက်ကြနေကဆာဗီးယားနဲ့နေဆက်ဖြတ်ကျော်တဲ့အဓိကနေရာတွေမှာပိတ်ပင်ထားတာတွေကိုပြန်လည်ရုပ်သိမ်းပြီးထောင်ထဲချီတဲ့ရွှေပြောင်းဒုက္ခသည်တွေဖြတ်သွမ်းတော့လာခဲ့ကြလို့တပတ်ကြာပြိပခါဖြစ်ခဲ့ရတာတွေကိုအဆုံးသတ်လိုက်ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမှာအာဖရိကနဲ့အရှေ့လယ်ပိုင်းကလူပေါင်း6000လောက်ဟာစစ်ပွဲနဲ့ဆင်းရဲမွဲတေမှုတွေကလွတ်မြောက်ဖို့အတွက်ဆာဗီးယားနိုင်ငံအရှေ့ပိုင်းကနေခရိုအေးရှားနိုင်ငံတွေကိုအလုံးကြီးနဲ့ဝင်ရောက်ခဲ့ကြတာ တဲ့အတွက်ပြည်ပခဖြစ်ပွားခဲ့ရတာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့မဟာမင်းကြီးဂျိုဟန်စ်ဟန်ကရွှေပြောင်းဒုက္ခသည်တွေအရေးအားတစ်ကမ္ဘာလုံးကြုံနေရတဲ့ကိစ္စဖြစ်ပြီးဥရောပသမဂ္ဂနိုင်ငံအားလုံးရဲ့ပူးပေါင်းပြီးစေဆိုင်ညှိနှိုင်းအဖြစ်ရှာမှုနဲ့သာဖြစ်ရှင်းနိုင်မယ်လို့ဘဲလ်ဂိတ်မြို့ကနေပြောကြားခဲ့ပါတယ်။
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAV ကတည်းကတရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘိနာဟာအော်တိုဝါလာကောင်မှာယာရုကနေအနားယူရမယ်လို့တောက်ကြနေကကြေညာလိုက်ပါတယ်။သူ့ရဲ့ခေါင်းဆောင်မှုအောက်မှာကာလရှည်ကြာစွာအခြေအနေတွေမတည်မငြိမ်ဖြစ်ပေါ်နေတာကြောင့်သူ့အနေနဲ့ယာရုကိုဆက်လက်စုတ်ကင်ထားခြင်းအပြင်လွတ်တော်အတွက်အစားထိုးမရနိုင်တဲ့ထိခိုက်ညစ်နာမှုတွေဖြစ်မှာဆိုတဲ့အတွက်အခုလိုယာရုကအနားယူဖို့ဆုံးဖြတ်တာဖြစ်တယ်လို့ဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်သူ့အနေနဲ့လွတ်တော်ဥက္ကဋ္ဌယာရုကနေနှစ်ကောင်မှာအနားယူဖို့မူလကလေးကဆုံးဖြတ်ထားပြီးဖြစ်ပေမဲ့ Conservative ရှေးဥစွဲဝါဒီတွေကလွတ်တော်အတွင်းချင်းချမှုတွေပြုလုပ်နေတဲ့အတွက်အနားယူမယ့်ရက်ကိုရှေ့တိုးလိုက်တာလို့ Ohio ပြည်နယ်လွတ်တော်ကိုစားပြု Ohio ပြည်နယ်ကိုစားပြုလွတ်တော်အမတ်ဂျွန်ဘိနာကပြောပါတယ်1990ခုနှစ်ကလေးကလွတ်တော်အမတ်ဖြစ်စတင်တာဝန်ထမ်းဆောင်လာခဲ့တဲ့ဂျွန်ဘိနာဟာသူရဲ့ Republican Party အတွင်းကလက်ရဆုံးအုပ်စုတွေကအချင်းချင်းတက်ခိုက်တာကိုခံနေရတာပါ Plan Pairing ဟုလို့ခေါ်တဲ့အမျိုးသမီးတွေတားဖွားမှုနဲ့ဆိုင်တဲ့အကူအညီပေးရေးအဖွဲ့ကိုအစိုးရကရမုံငွေထောက်ပံ့ပေးနေတာမရတတ်မချင်းလာမဲ့ပုတ်ထုနေ့ကိုကြော်လွန်ပြီးပြည်ထောင်စုအစိုးရဆက်လက်လက်ပတ်နိုင်မယ့်ဥပဒေကြောင်းကိုအတိပြုပေးခြင်းမလုပ်ဖို့ရှေးဥစွဲဝါဒီတွေကတောင်းဆိုနေကြတာပါအဲ့လိုတောင်းဆိုမှုတွေအပေါ်လက်တွေ့ဆန်တဲ့လွတ်တော်အမတ်တွေကပယ်ချထားပါတယ်
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားနိုင်ငံကထောက်ပံ့ပေးထားတဲ့သဘုံတွေဟာဒေသရင်းမှာအကြီးဆုံးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နယ်စည်းမခြားဆရာမများ MSF အဖွဲ့ကိုဆက်လက်လုပ်ကိုင်မှုပိတ်ပင်လိုက်ပါတယ်။ခုလိုပိတ်ပင်လိုက်တဲ့အတွက်ထိခိုက်အလွယ်ဆုံးသူတွေအတွက်အကူအညီတွေပေးနေတာလစ်ဟာသွားတော့မယ်လို့ဘရက်ဆဲမြို့မှာခြေဆိုင်တဲ့ MSF အဖွဲ့ရဲ့လုပ်ငန်းဆောင်ရွက်မှုပိုင်းဆိုင်ရာဒါရိုက်တာဒေါက်တာဘန်ဂျက်ဆန်ကပြောပါတယ်။ယူကရိန်းဆိုရဟာသဘုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာအများပြည်သူနဲ့ဆိုင်တဲ့ဝန်ဆောင်မှုအလုံးကိုရပ်ဆိုင်းလိုက်တဲ့အကြောင်းဒေသကနေဟာရက်တီရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေကပေးတဲ့အကူအညီပေါ်သာမိခွန်းနေရတာဖြစ်ပါတယ်။ MSF အဖွဲ့ကိုလူဟန်ဆက်လို့ပြည်သူ့သမ္မတနိုင်ငံလို့ကိုယ့်ဘာသာကိုကြီးညာထားတဲ့အဖွဲ့ကမူရဲ့စေဝါမှောင်ခိုကူးတယ်လို့ဆွဆွဲပြီးဒေသတွင်းကနေထွက်သွားဖို့အမိန့်ပေးလိုက်တာဖြစ်ပါတယ
်။ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့အပြင်ကအစ္စလာမ်ဘာသာဝင်တွေနေဆင်သွားနေကြဟတ်ဂျ်ဖျားဖူးပွဲတော်အတွင်းလူအုပ်ပြီးတည်ဆုံသွားသူ918ဦးထဲမှာအီရန်နိုင်ငံသားအများစုပါဝင်တာကြောင့်sorry အနာပိုင်းနဲ့အနေနဲ့အဲ့ဒီကိစ္စကိုအသေးစိတ်စုံစမ်းစစ်ဆေးပေးဖို့နဲ့ထိခိုက်ညစ်နာသူတွေအတွက်အကူအညီပေးဖို့အီရန်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဘာသာရေးကန့်ရှိုက်မှုနဲ့မွတ်စလင်တွေနေဆင်ပြုလုပ်နေကြတဲ့အတိုင်း Eid al-Adha ဘာသာရေးအားလိုက်ရမစတင်ခင်နောက်ဆုံးပြုလုပ်တဲ့အထိတ်မှအဖြစ်မကောင်းဆိုးဝါးကိုကိုစားပြုတဲ့ကြောက်တိုင်ကိုဖျားဘူးတွေကဂဲနဲ့ပြစ်ပောက်ဖို့အသွာလမ်းမှာကြီးမားတဲ့မတော်တဆမှုကြီးဖြစ်သွားတဲ့အပေါ် sorry အနာပိုင်းရဲ့ကန့်တွယ်ဖြေရှင်းပုံနဲ့ပတ်သက်လို့အီရန်နိုင်ငံသားတွေကတောက်ကြနေမှာဆန္ဒပြပြီးပြစ်တင်ရှုံချခဲ့ကြပါတယ်။အဲ့ဒီလိုလူအများအပြားသေဆုံးတဲ့အပြင်လူပေါင်း900ကျော်လည်းထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။မက္ကာမြို့အပြင်မီနားဒေသမှာဖြစ်သွားခဲ့တဲ့အဲ့ဒီလူပိသေဆုံးမှုတွင်အီရန်နိုင်ငံသား132ဦးပါဝင်သွားတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။
FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ရဲ့ရမုံငွေကိုအလွဲသုံးစားပြုတဲ့ကိစ္စမှာဥက္ကဋ္ဌဆက်ဘတ်လာပါဝင်နိုင်ပြီးဥပဒေချိုးထွားရရောက်မဲ့အလားအလာနဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံရှိအစိုးရတွေကစုံစမ်းစစ်ဆေးနေပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အာဂရီလိုက်စားမှုအပေါ်ပုံမကျေပြန့်တဲ့စုံစမ်းစစ်ဆေးမှုကိုပုံမကျေပြန့်လာတဲ့အရေးလက္ခဏာဖြစ်ဇူရစ်မှာ FIFA အမှုဆောင်ကော်မတီကစီဝေးပွဲပြီးဘတ်တလာကိုစစ်ဆေးမေးမြန်းခဲ့တယ်လို့ဆွစ်ဇာလန်အစိုးရရှင်းနေရုံးကပြောပါတယ်။ဘတ်တလာရဲ့ရုံးခန်းထဲကိုဝင်ရောက်ရှာဖွေခဲ့ပြီးတပ်သေးထောက်ထားတွေကိုတင်စီခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင် FIFA ဌာနချုပ်ကလည်းဆွစ်ဇာလန်ဗဟိုအစိုးရရေးတပ်ဖွဲ့နဲ့အတူအစိုးရရှင်းနေချုပ်ရုံးကိုဝင်ရောက်ရှာဖွေခဲ့တယ်လို့ပြောပါတယ်။2018ခုနှစ်နဲ့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲဗိုလ်လူပွဲတွေကိုအင်ရှန်နိုင်ငံဖြစ်ရုရှားနဲ့ကာတာနိုင်ငံတွေကိုရွေးချယ်ခဲ့တဲ့ဖြစ်ရနောက်ပိုင်းမှာငွေကြေးအလွဲသုံးစားပြုနဲ့ငွေကြေးခွာခြားမှုတွေအတွက်ဆွဆွဲမှုတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ
်သတင်းတွေကိုကိုစောဝင်းနိုင်နဲ့ကိုရဲကောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါမယ်ဒီမနက်တော့နယူးယောက်မြို့ကကုလသမဂ္ဂထွေထွေညီလာခံသတင်းနဲ့အရင်ဆုံးစပါမယ်ရှင် မြန်မာနိုင်ငံပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေကကလေးနဲ့မိခင်တွေအတွက်ကျန်းမာရေးကာကွယ်စောင့်ရှောက်မဲ့လုပ်ငန်းတွေမှာကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့ကူညီထောက်ပံ့မှုတွေဟာအလွန်အရေးပါတယ်လို့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့နာမည်ကျော်မြန်မာအမှုပညာရှင်ချစ်သူဝေကပြောဆိုလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ညီလာခံကိုကလေးတယောက်၅နှစ်ရောက်ဖို့ဒို့တွေကူညီစိုးအစီအစဉ်ရဲ့လက်ဆေးမှုကိုထောက်ခံအားပေးတဲ့အထူးတန်ဟန်ဝါရှင်အမ်ဘက်စတာအနေနဲ့ချစ်သူဝေဟာမြန်မာနိုင်ငံကိုကိုစားပြုပြီးတော့ပထမဦးဆုံးအကြိမ်တက်ရောက်နေတာဖြစ်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကပြောပြပါမယ်ရှင
်အကြိမ်90မြောက်ကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကနေဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေနဲ့ပတ်သက်လို့ထောက်ပံ့ကူညီဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုချမှတ်အကောင့်ထဲပေါ်မှာဖြစ်တာကြောင့်နိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးစတဲ့ကဏ္ဍပေါင်းစုံမှာပါဝင်လှုပ်ရှားနေကြတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကိုယ်စားလှယ်တွေလည်းတက်ရောက်နေကြတာပါ SDG လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်18ချက်ထဲမှာပါဝင်တဲ့ကျန်းမာရေးဆိုင်ရာအချက်မှာတကူရေးတန့်စင်မှုကိစ္စပါဝင်နိုင်ရေးနဲ့အဲ့ဒီအတွက်ပညာပေးလှုံ့ဆော်မှုတွေမှာကုလသမဂ္ဂအထွေထွေညီလာခံကနေဆုံးဖြတ်ချက်ချပြီးကူညီပံ့ပိုးပေးနိုင်ဖို့သူ့အနေနဲ့မြန်မာနိုင်ငံကိုစားပြုပြီးဆောင်ရွက်နေကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့ချစ်သူဝေကပြောပါတယ
် Sustainable Development Goal မှာပါဝင်နိုင်ပြီဆိုလို့ရှိရင်အဓိကအဲ့ဒီအတွက်လာစူးစမ်းကြတာပါတကယ်လို့သာ Sustainable Development Goal Number 6မှာ Hygiene Indicator ပါသွားပြီဆိုလို့ရှိရင်တကယ်လို့ Developing Country တွေက Goal အရအလုပ်လုပ်နေကြရတဲ့နိုင်ငံတွေကနိုင်ငံတွေအတွက်အရန်အဆင်ပြေသွားပြီအဲ့နိုင်ငံဟာပြည်သူတွေအတွက်ကျမတွေဆောင်ရှောက်မှုအတွက်အရန်အဆင်ပြေသွားပြီဘာဖြစ်လို့ဆိုတော့တကယ်လို့သမိုင်းဝန်ကြီးဌာနကလည်းလုပ်တော့မယ်ဒီတကယ်လို့သာ UN က Sustainable Development Goal အတီးဖြစ်ပြီးတော့ဒီ Hygiene Indicator ပါသွားပြီဆိုတာနဲ့ Water Assessment တွေဒီ Hand Washing with Soap ရေးကြီးခြင်းတွေကသမိုင်းဝန်ကြီးဌာနကလည်းလုပ်တော့မယ် NGO တွေကလည်းဝင်လာပြီး support လုပ်တော့မယ်အဲ့ဒီအခါမှာသမီးတို့အတူပူးပေါင်းပြီးတော့ကလေးအသေးပြောင်းပြုံးကိုတကယ်လို့ရှော့ချနိုင်မယ်အဲ့ဒါတော့သမီးအဓိကလာတာပ
ါဒီကနေ့နယူးယောက်မြို့မှာကျင်းပမယ် Global Citizen Festival ဆိုတဲ့ကဘာလုံးဆိုင်ရာနိုင်ငံသားပွဲတော်မှာလဲမြန်မာအမှုပညာရှင်တုံးအနေနဲ့ပါဝင်ဆောင်ရွက်မဲ့အစီအစဉ်တွေကိုချစ်သူဝေကအခုလိုပြောပြပါဗျာ
International celebrity တွေရဆိုလို့ရှိရင် Hugh Jackman လာမယ် Salma Hayek လာမယ်အများကြီးလာကြမှာပါပြီးတော့ perform လုပ်မဲ့သူတွေက Beyonce Ed Sheeran တို့လာကြမယ်အဲ့တော့အဲ့ဒီပွဲက VIP area မှာသူတို့ရပါဝင်တဲ့နိုင်ငံတကာအမှုပညာရှင်တွေဒီ policy ချမှတ်တဲ့သူတွေကိုသမီးတွေအလုပ်ဖြစ်တဲ့ဒီ hand washing with soap ကတဲ့အရေးကြီးတာကိုသမီးတို့ပြောကြရမယ်ပြောကြပြီးတော့သူတို့ကလေတဆင့်ကဘာပေါ်မှာရှိတဲ့ပရိသတ်တွေရဲ့အားကိုကိုယူမှာပ
ါဒါ့အပြင်ထွေထွေညီလာခံကိုတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ကဘာကျော်အမှုပညာရှင်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံအတွက်လိုအပ်နေတဲ့ကျန်းမာရေးကာကွယ်စောင့်ရှောက်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းသူ့အနေနဲ့ပြောဆိုဆွေးနွေးနိုင်ခဲ့တယ်လို့ဆရာဝန်တဦးလည်းဖြစ်တဲ့ချစ်သူဝေကပြောပါတယ်
ဒါပထမဆုံးမြန်မာပြည်က world stage မှာ represent လုပ်ရတာပဲအဲ့တော့ကမ္ဘာအဆင့်လေးမှာ social work အနေနဲ့လုပ်ပေးနေတဲ့ celebrities တွေလည်းရှိတယ်ဆိုတာကိုသူတို့သိသွားတယ်ပြီးတော့ဘယ်လောက်ထိသမီးတို့တွေလှုပ်ဆောင်နိုင်လဲဆိုရယ်သမီးတို့ရဲ့ mission တွေအကြောင်းလည်းသူတို့သိသွားတယ်ပြီးတော့နောက်တစ်ခုကဒီပေါ်ရမှာတွေ့ရတော့အဆုံဆုံးတော့ policy ချမှတ်တဲ့သူတွေနိုင်ငံကောင်းဆောင်နေတဲ့တစ်ဆင့်သမီးတို့လိုအပ်နေတဲ့အရာလေးတွေကိုသမီးတို့ပြောပြသမီးပြောပြခွင့်ရလာတယ်ဥပမာအပြင်ဆိုပါဆိုမနေ့ညဆိုလို့ရှိရင်clinton နဲ့နှုတ်ဆက်နိုင်တယ် clinton ကိုတမီးတို့ mission တမီး mission လေးအကြောင်းတမီးပြောပြလိုက်နိုင်တယ် clinton ကလည်းအတိအမှန်ပြုလိုက်တယ်အဲ့တော့မြန်မာပြည်အတွက်တခုခုလောက်ရမှာပါလားဆိုတာအနည်းဆုံးတော့ခေါင်းထဲရောက်သွားမှာပဲ
ချစ်သူဝေကိုယ်တိုင်ဥဆောင်လှုပ်ရှားနေတဲ့ကလေးနဲ့မိခင်တွေလက်ကိုစင်ကြဲစွာဆေးကြောခြင်းအပြင်ကုဆက်ယောဂါကာကွယ်နိုင်တယ်ဆိုတဲ့အစီအစဉ်ကို life boy ဆက်ပြကုမ္ပဏီကထောက်ပံ့ကူညီပေးနေတာပါဒီအစီအစဉ်ကိုမနစ်ကစတင်အကောင့်ထဲပေါ်ခဲ့ပြီးရန်ကုန်မြို့ကကျောင်းသူကျောင်းသား9သိန်းအထိကျန်းမာရေးပညာပေးနိုင်ခဲ့တယ်လို့ချစ်သူဝေက VOA ကိုပြောသွားပါတယ်ရှင်
မင်းချင်းနိုင်ပြောပြခဲ့တာဖြစ်ပါတယ်မကြခင်မှာထိုင်းနိုင်ငံလိတ်ကျွန်းကလူတက်မှုနောက်ဆက်တွဲအခြေအနေကိုပြောပြဖို့ရှိပါတယ်အခုတော့တနက်တန်တွေတိတ်ဖို့ဘလောက်နှီးဆက်လာပြီလဲဆိုတာကိုကြည့်အောင်ပါတနိုင်ငံလုံးပြစ်ခတ်ရစဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့နဲ့ပတ်သက်ပြီးတော့အောက်တိုဘာလဆန်းမှာအပြည့်တစုံတရာထွက်လာလိမ့်မယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC တာဝန်ရှိသူတူကပြောကြားလိုက်ပါတယ် NCA စာချုပ်ကိုတော့ရွေးကောက်ပွဲမတိုင်ခင်လက်မှတ်ထိုးနိုင်မယ်လို့အစိုးရဘက်ကမျှော်လင့်နေတာပါအသေးစိတ်ကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ရွေးကောက်ပွဲကျင်းပမယ့်ရက်နီးလာချိန်မှာပဲအစိုးရဘက်ကမျှော်လင့်ထားသလိုတနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးနိုင်ပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေတာပါ NCA စာချုပ်ကိုလက်မှတ်ထိုးကြဖို့သမ္မတကဖိတ်ကြားစာတွေပေးပို့ထားပြီးလက်မှတ်ထိုးမဲ့ရဲ့အတိအကျကိုသတ်မှတ်ဖို့ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ UPWC အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအော်တိုဝါလာစမ်းမှာညှိနှိုင်းကြလိမ့်မယ်လို့မြန်မာညီညွတ်ရေးစင်တာ MBC ရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးလမောင်ရွှေကပြောပါတယ်
နံပါတ်၁ကတော့ NCA တက်ဆာနှစ်ဖက်လုံးကလည်းပြည်စည်းကြောင်းအတူပြုပြီးပြီ။နံပါတ်၂ကတော့ကိုယ့်အနေနဲ့လည်းနိုင်ငံတော်သမ္မတနဲ့တွေ့တယ်။တွေ့တဲ့အချိန်မှာဒီနိုင်ငံတော်သမ္မတစက်တင်ဘာ29အဆိုပြုတယ်။တိုင်းရင်းသားခေါင်းဆောင်တွေကအောက်တိုဘာလလည်းဆိုပြုတဲ့အတွက်အောက်တိုဘာ3ရက်နေ့မှာရန်ကုန်မှာရှိတဲ့မြန်မာညီညွတ်ရေးစင်တာ MPC မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်နဲ့ဝန်ကြီးဦးအောင်မင်းတို့လက်မှတ်ရေးထိုးမှုတွေကိုပြန်ညှိနှိုင်းမယ်လို့ပဲကျွန်တော်တို့အနေနဲ့သိရှိထားလိုက်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ benefit ထိုးမယ်ဆိုတော့ထွက်လာမှာ
NCA စာချုပ်ပါအချက်လက်တွေသဘောတူထားပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအဖွဲ့အတော်များများလက်မှတ်ရေးထိုးကြလိမ့်မယ်လို့သူမျှော်လင့်ကြောင်းဦးလမောင်ရွှေကပြောပါတယ
်အဲ benefit ထိုးနိုင်မလဲတော့ကျွန်တော်အခုချိန်မှာတတိကျကျကျွန်တော်ပြောဖို့ထက်ပါလိကျွန်တော်တို့နားလည်ချက်ကတော့အစိုးရအနေနဲ့ဖိတ်တာက15ဖွဲ့ရှိတယ်မဖိတ်ရသေးတာက6ဖွဲ့ကျန်တယ်အဲ့ဒီ6ဖွဲ့ထဲမှာလည်းANC ရဲ့ WNO ရဲ့ LDU ရဲ့ကိုနိုင်ငံရေးဆွေးနွေးပွဲတွေမှာတက်ဖို့ဆိုတာကိုလည်းအဖက်ကောင်းဆောင်တွေကဘူအားဖြင့်သဘောတူထားတော့ဒီ6ဖွဲ့ထဲမှာ3ဖွဲ့ကတော့ဖြစ်ရှင်းပြီးဖြစ်တယ်လို့ပဲကျွန်တော်နားလည်ရပါ။အဲ့တော့3ဖွဲ့ပဲချက်တယ်။ဒီ3ဖွဲ့မှာလည်း TLME တောင်းကိုဒီနိုင်ငံတော်သမ္မတဒီနိုင်ငံတော်ကောင်းဆောင်တွေတွေ့တဲ့အချိန်မှာပါလစ်ထရယ်ဆက်လုပ်မယ်လို့ပြောတဲ့အတွက်ဆက်ရှိရနေရလဲကျွန်တော်လောက်ဖွဲ့တွေချိန်မှန်မှာစပြီးတော့သူတို့နဲ့ထည့်တွေ့နေပါပြီ။ဒါတော့သူကဘလက်ထရယ်ဆက်သွားမယ်။ဘလက်ထရယ် agreement တွေရတဲ့အခါမှာ NCA ထိုးလို့ရမယ်ဆိုတဲ့အတွက်စုံထက်တစ်ဖွဲ့ကလည်းဒါနေလိုက်ရှိတယ်လို့ပြောရမယ်ဗျာ။နှစ်ဖွဲ့ပဲကြာပါလား။ဟော AA နဲ့ကိုကမှကြာပါလား။ AA ကိုလည်းနေလိုက်ကိုလည်းအခု28နဲ့ဆက်ဖို့30ပါလေ။တန်ဆာကောင်းတော့နေတယ်ရှာနိုင်လိမ့်မယ်။ဒါနဲ့တော့သမရဘက်ကအဆူပြူတဲ့နေလိုက်တို့လည်းရှိတော့ဒါတွေကိုလည်းသူတို့ရှာနိုင်မယ်ဆိုရင်ကိုကတစ်ဖွဲ့ပဲကြာမယ်ဗျာ။ဒီကိုကတစ်ဖွဲ့ကလွယ်ရင်တော့ဂျန်နကိစ္စတွေရတော့သူဟာဆက်သွားလို့ရမှာဖြစ်တဲ့အတွက်ဒီလက်မဲ့ရေးထိုးတဲ့လာလည်လောက်ကျရင်တော့အဖွဲ့တော်တော်များများလည်းရေးထိုးနိုင်ဖို့တော့ကျွန်တော်တို့အလိုမျိုးလည်းနေတယ
် NCA စာချုပ်မှာလက်မဲ့ရေးထိုးနိုင်ဖို့ UWSA ဝါတက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့တွေကိုဝန်ကြီးဦးအောင်မင်းနဲ့အဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းလိုက်လံဆွေးနွေးတာတွေရှိခဲ့ပါတယ်အပြည့်ကရစေးစာချုပ်အတွက်လိုက်လံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲကချင်ပြည်နယ်မန်စီဘက်မှာအစိုးရနဲ့ KIA တပ်တွေကြားတိုက်ပွဲဖြစ်နေသလိုရှမ်းပြည်နယ်ထဲမှာလည်းTNLA တအောင်ပလောင်တက်တွေ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတက်တွေနဲ့အစိုးရတက်တွေကြတိုက်ပွဲဖြစ်နေတာပါ NCA စာချုပ်ကိုလက်မှတ်မထိုးမချင်းတိုက်ပွဲတွေဆက်ရှိနိုင်တယ်လို့ MPC ဦးလမောင်ရွှေကသုံးသပ်ပါတယ
်ဒီလိုပြလက်မှတ်ထိုးပြီးတာနဲ့24နာရီအတွင်းမှာလက်မှတ်ထိုးပြီးကြောင်းနဲ့တိုက်ပွဲတွေရပ်ဆိုင်မှုဆိုတာကို20တက်ဖွဲ့တွေအားလုံး24နာရီအတွင်းကြောင်းကြရမယ်အဲ့ဒါ5ရက်အတွင်းကိုပြောင်းလုပ်ရမယ်14ရက်အတွင်းမှာ20ပြန်ပြီးဆွေးနွေးခေါ်ရမယ်ဒီ30အတွင်းမှာကုတ်တော့ contest လိုက်နာမယ်ကျုံးဝတ်ဒီ GMC လို့ခေါ်တဲ့ joint monitoring committee တွေဖွဲ့ရမယ်အဲ့ mechanism အသက်သွင်းရမယ်ပြီးရင်တော့တစ်ဖက်ပြန်နေပြီးတော့ညှိနှိုင်းထားတဲ့အဖွဲ့တွေပါတဲ့ UPDJC ဆိုတဲ့ပူတဲ့နိုင်ငံရေးဆွေးနွေးပွဲ committee တွေဖွဲ့ရမယ်အဲ့ဒါတွေအားလုံးကအမှတ်ခံချက်ဆိုတော့လက်မှတ်ထိုးတဲ့နေရာမှာစပြီးအသက်ဝင်တဲ့ဘောရှိတယ်လက်မှတ်မထိုးမချင်းရတော့ပြိပက္ခတွေကလည်းရှိနိုင်တယ်ဒါတွေလည်း short term လို့ကြိုးစားရင်းနဲ့ဖြစ်သွားတာလည်းရှိနေပါလ
ေ NCA စာချုပ်ကိုလက်မှတ်ထိုးရေးနဲ့ပတ်သက်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုအခုလာမယ့်စက်တင်ဘာ28ကနေ30အထိ3ရက်ကြာထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့ရှိပါတယ်ခင်ဗျာ
ရေဒီယိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို나유ဝက်စာစီတုံးညင့်ထုတ်လွှင့်ပေးသွားမှာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း나유ဝက်စာတုံးညင့်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျူလူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။
အမေရိကန်မြန်မာစစ်ပွားရေးဆက်ဆံမှုမှာခက်ခဲတွေရှိနေပုံကိုမပြောခင်ထိုင်းနိုင်ငံကလိတ်ကျွန်းလူသတ်မှုနောက်ဆုံးအခြေအနေကိုကြည့်အောင်ပါထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာပြီးခဲ့တဲ့နှစ်ကဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရမှုကိုတရားရုံးတင်စစ်ဆေးနေတာမှာမနေ့ကတော့တရားခံပြတပ်တွေအဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကတာဝန်ရှိသူပါဝင်3ဦးကိုထိုင်းတရားရုံးတော်ကစစ်ဆေးခဲ့ပါတယ်တရားခံတပ်တွေရဲ့ထွက်ဆိုချက်အရလူသတ်မှုနဲ့ဆွဆွဲခံထားရသူမြန်မာလူငယ်နှစ်ဦးဟာထိုင်းအာဏာပိုင်တွေရဲ့နှိပ်စက်ညှဉ်းပန်းမှုကြောင့်ဖြောင့်ချက်ပေးခဲ့ရတယ်ဆိုတာကိုတန်ယုံကိုစားပြုကော်မတီကထွက်ဆိုခဲ့တယ်လို့အကျိုးဆောင်ရှင်းနေတွေက VOA ကိုပြောပြပါရယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါရယ်ရှင
်စက်တင်ဘာလ22ရက်နေ့ကနေစတင်ခဲ့တဲ့တရားခွင်ရဲ့နောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေ့မှာတော့မြန်မာတန်ယုံကဒုတိယတွင်းဝင်ဦးထွန်းအင်းနဲ့မြန်မာတန်ယုံကိုစားပြုကော်မတီကတာဝန်ရှိသူတွေကိုကော်စမွေတရားရုံးမှာစစ်ဆေးခဲ့တာပါ။ထိုင်းနိုင်ငံဘန်ကောက်မြို့အခြေစိုက်မြန်မာတန်ယုံဘက်ကတော့အခင်းဖြစ်ပွားပြီးချိန်ကစလို့ကော်မတီဖွဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ကြောင်းနဲ့တရားခံအဖြစ်ဆွဆွဲခံထားရတဲ့မြန်မာလူငယ်နှစ်ဦးဟာနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ထွက်ဆိုခဲ့ရတယ်ဆိုတာကိုတပ်တွေအဖြစ်တရားရုံးမှာတင်ပြခဲ့တယ်ဆိုပြီးတရားခံတွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
အဲတာဝန်သူထုံးလို့ပြင်ပါတယ်နောက်တစ်ခါဟိုတိုင်းကဟိုဟာဦးဦးအောင်ချိုးပါတယ်နောက်တစ်ခါတက်ကလူပါဆရာမရောဒူဇာနဲ့ပါတယ်၃ယောက်အန်ဂယ်တို့ဒီတိုင်းရောက9ရက်20လ2014ရက်နေ့ပြီးတော့အန်ဂယ်တာမတီကနေပြီးတော့အန်ဂယ်တို့အပွဲဖွဲ့ပြီးတယ်အဲ့ဒီဖွဲ့ဆောင်နေမှာကော့စမိုကင်းကိုသွားတယ်သွားပြီးတော့မှကလေးနဲ့ပြီးတယ်ပြီးခဲ့ခါမှကလေးကြီးတွေ့ဆုံညနေအဲ့ဒီကနေနှိမ့်ချက်မြင့်မတ်နေဆိုတာကြည့်ရတယ်ဒါလည်းဖြစ်ပါပါတယ်ငင်းကလေးပါကတန်ထနေစတာတယ်လို့တခိုင်းဒီမျိုးတွေရဲ့အမှုကိုငင်းကလေးပါကတန်ကိုလည်းမှုစကောလင်းအောင်ဖတ်ဆိုရတယ်လည်းပါပါတယ
်အခုဆိုရင်တရားစွဲအဖွဲ့အစည်းအနေနဲ့အချက်နှစ်ချက်နဲ့မြန်မာလူငယ်နှစ်ဦးကိုလူသတ်မှုနဲ့ဆွဆွဲထားတာပါအဲ့ဒီအချက်နှစ်ချက်ကိုတပ်သေးအထောက်အထားတွေနဲ့ခြေပတင်ပြခဲ့တယ်ဆိုပြီးတရားခံတွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
ရာဇဝတ်ပွဲကမခွင့်မခွင့်နဲ့အကြေလိုကလေးတွေကြည့်ကြောင်ပြောနေသူ့ချက်ကချက်နေပြီးရဲ့နှိမ့်ချက်ကဒီနေပြီးရဲ့ဒီနေပြီးရဲ့ပတ်သက်လို့တော့အဲဒီကလေးလက်ကြပြီးရဲ့တကကိုမသိနဲ့အမှုကြီးဆရာဝန်အတော်များများကနေပြီးတော့ဒီဟာဒီနေမသိဘူးဆိုတော့ဆက်ချုပ်ပြီးတော့ဒါကတော့ပြညာရှင်နိုင်ဆိုင်ပါလားအခုဟာတော့လေကလေးတွေချောင်းချက်ပြီးရတဲ့ပတ်သက်ပြီးတော့ရဲစခန်းမှာချောင်းချက်ပြီးရဲ့ဒီအချက်ကျိုးဆောင်ချက်တွေမရှိဘူးနှိမ့်ချက်ကအဲရှင်မျိုးတိုင်းတယောက်တည်းနာမရှိဘူးဒါနဲ့မကတီးမင်းနဲ့ပမာဘာသာနားမလဲတဲ့ဒီတိုင်းရတဲ့ပြေကသခိုင်မရောက်တဲ့အမှုမှာဒင်းကလေးကိုပါလာတန်တာလွှဲမတယ်ဆိုတော့အဲဒါကိုကြားရုံပြရတာပါ
မြမရွှေပြောင်းလို့တမား4000ခန့်အလုတ်လုတ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကကြီးတိန်နိုင်ငံသားလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါအခင်းဖြစ်ပွားပြီးရပိုင်းအတွင်းမှာပဲလက်ရှိတရားခံနေအဖြစ်ဆွဆွဲခံထားရသူကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုတခြားရွှေပြောင်းလို့တမားတွေနဲ့အတူတန်တရားရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့ပါတယ်အဲ့ဒီအချိန်တုန်းကDNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြမလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူသတ်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ဒီနှစ်မကုန်ခင်မှာတော့လက်ကျောလူသတ်မှုနဲ့ပတ်သက်လို့အမိန့်ချမှတ်ဖွယ်ရှိနိုင်တယ်ဆိုပြီးတရားခံတွေရဲ့အကျိုးဆောင်ရှေ့နေကပြောပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စစ်ပွဲတန်ခတ်မှုတွေချမှတ်ထားတဲ့မြန်မာနိုင်ငံနဲ့အမေရိကန်ကြားစစ်ပွဲဆက်ဆံမှုအခြေအနေကိုကြည့်အောင်ပါ။မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခတ်အရေးယူမှုတွေချမှတ်ထားတဲ့စည်းရင်းထဲမှာပါဝင်နေတဲ့အေးရှားဝေါ်ကုမ္ပဏီအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချိုးဖောက်ခြင်းမရှိဘဲအေးရှားဝေါ်စိတ်ကန်းကိုတုံးပြီးကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေလှုပ်ဆောင်ခွင့်ရမယ်နီလန်ရှာဖွေပေးဖို့အမေရိကန်ဘဏ်လုပ်ငန်းအဖွဲ့အစည်းတွေကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုကိုရဲကောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
เอเชียวอลကုမ္ပဏီအုပ်စုရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့เอเชียวอลစိတ်ကန်းဟာမြန်မာနိုင်ငံမှာခက်အမိဆုံးနဲ့စီးပွားရေးအရတွက်ချေအကိုက်ဆုံးကွန်တိန်နာစိတ်ကန်းတစ်ခုဖြစ်တဲ့အပြင်မြန်မာနိုင်ငံရဲ့ပင်လယ်ရေကြောင်းကကုန်သွယ်မှုပမာဏအမြောက်များဖြတ်တန်းသွားရာစိတ်ကန်းဖြစ်တဲ့အတွက်အမေရိကန်ဘဏ်လုပ်ငန်းအဖွဲ့တွေကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်အမေရိကန်နိုင်ငံမှာအကြီးဆုံးငွေကြေးဝန်ဆောင်မှုလုပ်ငန်းအဖွဲ့အစည်းတွေဖြစ်တဲ့ Clearing House Association နဲ့ Banker Association of Finance and Trade တို့ဟာပိတ်ဆို့အရေးယူမှုစီးရင်မှာပါဝင်တဲ့ Asia World Company ပိုင်း Asia World Terminal စိတ်ကန်းနဲ့ငွေကြေးလွှဲပြောင်းမှုတွေပြုလုပ်ပြီးအလုပ်လုပ်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့အမေရိကန်အစိုးရဘဏ္ဍာရေးဌာနရဲ့နိုင်ငံရဲ့ခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွယ် OFAC ကိုပြီးခဲ့တဲ့ဇူလိုင်လကတည်းကတောင်းဆိုထားတာပါစက်တင်ဘာလ25ရက်တောက်ကြနေ့က Banker Association of Finance and Trade BAFT အဖွဲ့ကကိုယ်စားလှယ်တွေဟာ အမေရိကန်အစိုးရ State Department နဲ့အမေရိကန်ဘဏ္ဍာရေးဌာန OFAC ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ရမှာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုစည်းမျဉ်းတွေကိုမချိုးဖောက်ဖဲအေရှားဝေါ်စိတ်ကန်းကနေကုန်စည်တင်ပို့မှုအတွက်ငွေကြေးလဲပြောင်းမှု transition တွေလုပ်လို့ရဖို့အတွက်ဖြစ်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့ BAFD ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ် Todd Barwell က VOA ကိုပြောပါတယ်
Reportedly owned and operated by the Asia World Company Limited, which is
ကျွန်တော်မျိုးက Asia World Terminal စက္ကန့်ဟာ American Soy Banana ရဲ့ဌာနရဲ့နိုင်ငံရေးချပိုင်ဆိုင်မှုများထိန်းချုပ်ရေးဌာန OFAC ကချမှတ်ထားတဲ့လူတူးချင်းပိတ်ဆို့အရေးယူမှုစီးရင်တဲ့မှာပါဝင်တဲ့ Asia World Company ကပိုင်ဆိုင်တဲ့လုပ်ငန်းခွဲတစ်ခုဖြစ်ပါတယ်။အဲဒါကြောင့် American Banana ရဲ့အဖွဲ့အစည်းတွေအနေနဲ့ဒီကုမ္ပဏီနဲ့ပြုလုပ်တဲ့ငွေကြေးပြောင်းလဲမှု transaction အလုံးကိုပိတ်ပင်ထားဖို့လိုအပ်ပါတယ်။ဒါပေမဲ့တော်တော်များပြားတဲ့ကုန်စည်ကူးတက်မှုတွေနဲ့ငွေကြေးလွှဲပြောင်းမှုတွေအထူးသဖြင့်ရန်ကုန်စစ်ကမ်းကနေကွန်တိန်နာနဲ့တင်ပြီးပင်လယ်ရေကြောင်းကကုန်သွယ်မှုတွေအနေနဲ့အလွန်များပြားတဲ့ပမာဏဟာဒီအေရှားဝက်စစ်ကမ်းကိုဖျက်ဆီးပြီးပြုလုပ်နေတာဖြစ်တယ်လို့လည်းသိရပါတယ်။ဒါကြောင့်ကျွန်တော်တို့ဗန်လုံငန်းတွေအနေနဲ့အမေရိကန်အစိုးရကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုစစ်ကမ်းတွေကိုထိထိရောက်ရောက်လိုက်နာဖို့လိုပါတယ်။
ဒါအပြင်တခြားတစ်ဖက်မှာလည်းမြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုတွေဖြေလျှော့လိုက်ပြီးနောက်ပိုင်းအမေရိကန်အစိုးရရဲ့နိုင်ငံသားရေးမူဝါဒရည်မှန်းချက်တစ်ခုအဖြစ်နဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရောင်းဝယ်မှုတွေတိုးပြီးပြုလုပ်ကြဖို့တိုက်တွန်းထားတာကိုလည်းဖြည့်ဆည်းဖို့လိုနေပါတယ်။အဲဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးပိုပြီးရှင်းလင်းပြသမှုရှိဖို့လိုအပ်တယ်ဆိုတာအမေရိကန်အစိုးရကသိအောင်ကြိုးစားနေကြတာဖြစ်တယ်လို့ Todd Barwell ကပြောပါတယ်။အေရှားဝေါ်စိတ်ကမ်းအပြင်အခြားကွန်တိန်နာစိတ်ကမ်းတွေလည်းရှိပေမဲ့အေရှားဝေါ်ရဲ့ကွန်တိန်နာစက်ကန်းကိုအသုံးပြုဖို့ဟာအလွယ်ကူဆုံးနဲ့စီးပွားရေးအရတွက်ချေအကင်ဆုံးလည်းဖြစ်တာကြောင့်ဒီစက်ကန်းကနေအခြားစက်ကန်းတစ်ခုကိုပြောင်းပြီးပို့ခိုင်းမှုဆိုတာလက်တွေ့ကျတဲ့ဆုံးဖြတ်ချက်ဟုတ်မဟုတ်မသိကြဘူးလို့မစ္စတာ Todd Barwell ကပြောပါတယ်။ဒီအခက်ခဲကိုကျော်လွှားနိုင်ဖို့အမေရိကန်အစိုးရကိုအဆိုပြုခဲ့တဲ့နည်းလမ်းအချို့ကိုလည်းသူကအခုလိုပြောပြပါတယ်
။ There are multipleoptions and multiple paths
အဲ့ဒီအတွက်လုံးလို့ရမယ်နည်းလမ်းအများအပြားရှိပါတယ်အဲ့ဒီအထက်ကတခုကတော့မြန်မာနိုင်ငံအပေါ်မှာရှိပြည်သားပိတ်ဆို့အရေးယူမှုစီးမျဉ်းစည်းကမ်းတွေရဲ့အောက်မှာပဲအေရှားဝေါ်ကုမ္ပဏီနဲ့ဓာတ်ရိုက်မသက်ဆိုင်မှုဆိုရင်အေရှားဝေါ်စစ်ကမ်းကိုဖျက်ဆီးပြီးပြုလုပ်တဲ့ငွေကြေးပြောင်းလဲမှုတွေကိုခွင့်ပြုပေးဖို့ဖြစ်ပါတယ်ကျွန်တော်တို့ဗန်လုံငန်းတွေရဲ့ရှုထောင့်အရာကတော့ချမှတ်ထားတဲ့စီးမျဉ်းတွေကိုမချိုးဖောက်ဘဲမြန်မာနိုင်ငံနဲ့ပိုကောင်းတဲ့ဆက်ဆံရေးမျိုးဖြစ်လာဖို့ဆိုတဲ့ရည်မှန်းချက်ကိုလည်းလိုက်နာရမှာဖြစ်ပါတယ်
အကြီးဆုံးစီးပွားရေးလုပ်ငန်းစုကြီးတစ်ခုဖြစ်တဲ့အေရှားဝေါ်လုပ်ငန်းစုဟာဆောက်လုပ်ရေးစက်မှုလုပ်ငန်းတည်ယူပို့ဆောင်ရေးသွင်းကုန်ထုတ်ကုန်နဲ့စူပါမားကတ်လုပ်ငန်းတွေကို UCB လုပ်ကိုင်နေတာဖြစ်ပါတယ်။အေရှားဝေါ်ကုမ္ပဏီရဲ့ Managing Director ဖြစ်တဲ့ Steven Law ခေါ်ဦးထွန်းမြင့်နိုင်နဲ့အခုကွယ်လွန်သွားပြီဖြစ်တဲ့သူဖခင်ဦးလော်စစ်ဟန်တို့ဟာမူရဲ့စေဝါကူးသွန်းရောင်းဝယ်မှုတွေပြုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့2008ခုနှစ်ခရဲကအမေရိကန်အစိုးရရဲ့ပိတ်ဆို့အရေးယူမှုစီးရင်ထဲမှာအခြားမြန်မာစစ်တပ်အရာရှိတွေနဲ့အတူပါဝင်ခဲ့တာဖြစ်ပါတယ
်။ရောရှိမြတ်ပြအခုဒီနိုဘာမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမဲ့ရလာပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့မှုပါတယ်။ဒါမှမဟုတ်လေတက်မတော်သားတွေဆန္ဒမဲ့ပေးမယ်ဆိုလို့ရှိရင်ကောက်ွယ်အမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်။အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲအပေါ်မှာဘလောက်ထိသက်ရောက်မှုရှိလာနိုင်ပါလဲ။စစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ယက်တည်ပြီးတော့ကြားနိုင်မယ်လို့ယူဆပွဲရှိပါလား။ဒီကြောင့်ကိုလာမယ့်စနေညပိုင်းတည်းလေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြလူတွေသတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းမြလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကို VOA ကကျေးဇူးတင်ပါတယ်ခင်ဗျာ
။သတင်းရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါတယ်ရှင်။စနေနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ26ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူ American Style Indian အသုံးနှုန်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ဒါအပြင်လွှတ်တော်ကိုယ်စားလှယ်လှုပ်လာတဲ့9နှစ်တာကာလအတွင်းလူတို့အတွက်ဘာတွေဆောင်ရွက်နိုင်ခဲ့ပါပြီလဲ
။ကျမရဲ့ဒေသမှာပေါ့နော်။အင်မတာအရင်တော့လမ်းပန်းဆက်သွယ်ရေးခက်ခဲလို့ဘယ်သူမှမရောက်နိုင်ဘူး။အဲ့တော့ဒီ9နှစ်တာကာလမှာကျမလွတ်တော်မှာနေတဲ့အချိန်မှာကျမရဲ့
ကချင်ပြည်နယ်အင်ကျန်းရံလွတ်တော်အမတ်ဒေါ်ဒွဲပူနဲ့မင်းမြန်းခန်းအပိုင်းနှစ်ကိုမကြခင်တက်ဆက်ပေးမဲ့မျိုးသမီးကဏ္ဍမှာနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့သိပ္ပံနဲ့နီးပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးတော့ကိုပန်းသီးနဲ့အတူတင်ပြပေးပါမယ်ရှင်။ Israel နဲ့မြန်မာနိုင်ငံကြားရင်းနှီးမှုဟာစစ်ဘက်ဆိုင်ရာဆက်ဆံရေးတွေဘက်ကိုပြောင်းလဲလာတဲ့အကြောင်းဆိုတဲ့ခေါင်းစဉ်နဲ့ The Aria Online စာမျက်နှာမှာဆောင်းပါရှင်ဦးအောင်စောကရေးသားထားပါတယ်။ပြည်ပခန့်တွေကြားမှာပေါက်ဖွားလာတဲ့တိုင်းပြည်တွေဖြစ်ကြတဲ့အတိုင်းလူလက်ရရပြီးမကြခင်မှာပဲမြန်မာပြည်ဟာတိုင်းရင်းသားနဲ့ Community လက်နက်ကိုင်အဖွဲ့တွေရဲ့ပုံကံမှုနဲ့ကြုံခဲ့ရသလို Israel ကလည်း Arab Israel စစ်ပွဲကိုဆင်နွှဲခဲ့ရတဲ့တူညီမှုမျိုးတွေလည်းရှိခဲ့ပါတယ်။ဒီလိုတမိုင်းကြောင်းတွေရှိခဲ့ကြတဲ့နှစ်နိုင်ငံကြားမှာလွတ်လပ်ရေးရပြီးနောက်ဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ဦးနုကအစ္စရေးနိုင်ငံကိုပထမဆုံးအလဲပတ်သွားတဲ့အာရှခေါင်းဆောင်တဦးဖြစ်ခဲ့ပြီးနှစ်နိုင်ငံကြားမှာစီးပွားရေးနဲ့စိုက်ပျိုးရေးတာမကစစ်ရေးပူးပေါင်းဆောင်ရွက်မှုတွေပါရှိလာခဲ့တာပါ1962ခုနှစ်မှာအစ္စရေးဝန်ကြီးချုပ်ဒေးဗစ်ဘန်ဂူရွန်မြန်မာပြည်ကိုတွားရောက်လဲပတ်ခဲ့ပြီးတော့ဦးနုရဲ့အိမ်တော်မှာလဲတဲခိုရင်းတရားရှိမှတ်နည်းကိုလေ့ကျင့်ခဲ့ပါတယ်။ဝန်ကြီးချုပ်ဦးနုဖြုတ်ချခံရပြီးဦးနဲ့ဝင်ဆိုရတက်လာချိန်မြန်မာပြည်မှာတကားပိတ်ဝါဒကိုကျင့်သုံးခဲ့ပြီးတော့နိုင်ငံသားရေးမူဝါဒဟာလည်းအမျိုးသားရေးဘက်ကိုပြောင်းလဲသွားခဲ့တယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီရဲတော်ပုံကြီးပေါ်ပေါက်ပြီး1988ဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းအစ္စရေးမြန်မာဆက်ဆံရေးဟာပြန်လည်တိုးတက်လာခဲ့ပါတယ်။ဒီလအစောပိုင်းမှာမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အစ္စရေးနိုင်ငံခီးစဉ်ကအတိတ်ကနှစ်နိုင်ငံဆက်ဆံရေးကိုပြန်ပြောင်းအောင်မေ့စေခဲ့တယ်လို့ဆောင်းပါရှင်ကဆိုထားပါတယ်။ဒါပေမဲ့လည်းအစ္စရေးဝန်ကြီးချုပ်ဒေးဗစ်ဘန်ဂူရွန်ရဲ့မြန်မာပြည်အလဲပတ်ခီးစဉ်လိုတရားထိုင်ဖို့မဟုတ်ဘဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ကတော့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုပိုပြီးအာရုံစိုက်တယ်လို့ညှိကုံးချုပ်ထားတဲ့ဆောင်းပါအပြည့်အစုံကိုတော့ ARI.org မှာဖတ်ရှုနိုင်ပါတယ်ရှင်
။ဘဝပြည်ကလူမျိုးရေးနဲ့ဘာသာရေးဆိုင်ရာဥပဒေတွေကိုနိုင်ငံတကာကအာရုံစိုက်လာနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ Advantage Review Korean ဘာသာရေး online စာမျက်နှာမှာတော့မကြသေးခင်ကလက်မှတ်ရေးထိုးတည်ပြုခဲ့တဲ့အမျိုးဘာသာတာသနာစောင့်ရှောက်ရေးဥပဒေဟာလူနည်းစုတွေလိုသာမကနိုင်ငံတွင်းကခရီးရန်တွေအပေါ်မှာပါတက်ရောက်နိုင်တယ်လို့ဆောင်းပါရှင် Theresa Cotterill ကအစချရေးသားထားပါတယ်။လွတ်တော်အမတ်တွေရဲ့အဆိုအရဒီဥပဒေတွေအားလုံးကဗမာပြည်သူတွေရဲ့ယဉ်ကျေးမှုကိုကာကွယ်စောင့်ရှောက်ဖို့အတွက်ပြဋ္ဌာန်းခဲ့တာလို့ဆိုပါတယ်။အဲဒီနောက် AI နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂလူအခွင့်အရေးကျွမ်းကျင်သူတွေရဲ့ဒီဥပဒေနဲ့ပတ်သက်စိုးရိမ်တာတွေကြဲကြဲလောင်လောင်ထွက်ပေါ်လာကြောင်းလည်းဆောင်းမရှင်ကရေးသားထားပါတယ်။တစ်ချိန်တည်းမှာပဲ Advantage Korean Guide အနေနဲ့ကတော့ဘာသာရေးလူမှုရေးကိစ္စတွေကိုဆက်လက်လှုပ်ဆောင်ရင်းမိသားစုတွေလူမှုအတိုင်းအဝိုင်းတွေလုပ်ငန်းခွင်တွေမှာ Korean ဘာသာပြန်ပွားအောင်ကြိုးပမ်းနေစေဖြစ်တယ်လို့ဒီလိုဥပဒေတွေအောက်မှာရှင်သန်နေထိုင်ရတဲ့ Korean ညီကိုမောင်နှမတွေအားလုံးအတွက်ဆူတောင်းပေးကြဖို့ကိုလည်းအရှိတောင်အရှာ Facebook တလောက Korean ဘာသာရေးခေါင်းဆောင်တွေကကမ္ဘာတလောမှာရှိတဲ့ခရီးရန်အသင်းတော်တွေကိုတောင်းဆိုထားတဲ့ဆောင်းပါအပြည့်စုံကိုတော့ advantagereview.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်ကတင်ဆက်ထားပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ် Salung bang wa I-N-N, dwe ma, ache ma, C-A-H-O-O-T-S, kahoots ka, diniya ma, piyantiz ka, kayut ka ni sintela ra phe paare. Piyantilu kayut ka ro, inge glilu lungao diwi ya paare. I-N-N ya ache ma, suro, inge glide ma, boshi. Te ine ni jade, suro, yin ni jade, boda jin tu jade, twinti li picha de tbo pite dwe cha mulu le, The idiom, they begaro, Jamaru, Yamaha, the Jay Tejanya, Janyaba, the Yawnet Yaw, Duru Dede, Bubam, Jansi Dama, Bawinagu, Sluda Pibari. The Donia Badelu, George Gubide Umagu, Nazi Jayao.
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
Dimaro Yene, Muyese, Pauga Duduha.
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
In cahoots
with.
Eragaro, dinim netwe, dimpia gere, idiom atome pipari.
American idiom don't know we go to Lala Dantin Sakara preparation, a cusapiro, passenganari goes at I told in Tawame, did a battle win pime mutamigana maro. No emala shiani machempa may wake up where dima pawin shimpia me, mutami goes lay lawn we ha, not how to say you wake up where sighing a year twenty two lara to yavare. Kachin dying to shinny the upiate doorway bugaro, in Zanyam, Mune, Messananega, Silon Nino Yen, a democracy party, Kachin Pine, Gosle, Pin, Natanta say, Yuka, Buerunga, Yuete, Kangaya, the Lu, a cooter day, Malay, and we out shimpia, and mope, and send a be pipare, a cooler men at town, Sanga, Yuka, Buema, two Messanane, ma, shimpia, me, Nangaye party, do it, dolare, a tre, two yin sign me, a case, and muriga, barri valley. မဲဆန္ဒရှင်ပေါင်း1000ကျော်ရှိတဲ့သူ့ရဲ့နေမြေမှာလွန်ခဲ့တဲ့9နှစ်တာကာလအတွင်းသူ့ဘာတွေလှုပ်ဆောင်ပေးနိုင်ခဲ့တယ်လဲအမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိနေသူဒေါ်ဒွဲဘူးကိုတွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပတ်မျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်
You can bend but never break me cause it only serves to make me more determined
ကျွန်တော်တွေပူကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီကချင်ပြည်နယ်ပါတီအင်ဂျန်ယာယူနီယံဒီပရမတ်2010လောက်ကနေဝင်ရောက်ရွေးချယ်ခံရပြီးတော့ဒီတစ်ခေါက်တည်းဝင်ရောက်ရွေးချယ်ခံမယ်ဆိုတဲ့ခါကျတော့
ဒီလိုမျိုးအနေအထားမှာ2010တော့မတူတော့ဘူးပေါ့နော်ဒီတစ်ချိန်အကဲဆမ်းမှုကိုဘယ်လိုရှုမြင်ပါလဲဒီတစ်ချိန်ကကျမတို့ရှင်ပြိုင်မှုပုံများတယ်ပေါ့နော်အဲ့တော့ကျမတို့ပါတီအပါဝင်ဆိုး6ပါတီရှိပါတယ်ရခင်2010မှာတော့နှစ်ပါတီပဲပြိုင်ချင်းဖြစ်ပါတယ်အဲ့တော့အခုလို့ကျမရဲ့ဒေသမှာပေါ့နော် အင်မတန်အရင်ကလမ်းပန်းဆက်သွေးခက်ခဲလို့ဘယ်သူမှမရောက်နိုင်ဘူးဝန်ထမ်းတွေတောင်မရောက်နိုင်ဘူးပဲပါတီမှလည်းမလာနိုင်ဘူးပေါ့နော်အဲ့တော့ဒီ9နှစ်တာကာလမှာကျွန်မလွတ်တော်မှာနေတဲ့အချိန်မှာကျွန်မရဲ့ဒေသဖွံ့ဖြိုးရေးကိုကျွန်မတော်တော်လေးလုပ်နိုင်ခဲ့ပါတယ်လမ်းပန်းဆက်သွေးရေးကောင်းလာအောင်လုပ်နိုင်ခဲ့ပါတယ်အခုဆိုနေ့ချင်းပြန်သွားလို့ရပါပြီကြောင်းနေဆောက်ထားပါပြီအဲ့တော့ဖွံ ုရှင်ကျွန်တော်လွန်ခဲ့တဲ့၅နှစ်တာကာလဂျိုးပန်းဆောင်ရွက်မှုအောင်မြင်တယ်လို့ပဲသတ်မှတ်ပါတယ်။နောက်မှအခုလိုပါတီများများကျွန်တော်တို့နဲ့ရှင်ပြိုင်တဲ့ပါတီများများကိုလည်းကျွန်မတကယ်ကိုကျေးဇူးပါတယ်။အားလုံးပါဆိုလို့ရှင်ကျွန်တော်တို့အဲပြည်နယ်အတွက်ကျွန်တော်တို့ဒီမဲဆန္ဒနယ်အတွက်လူထုအတွက်အလုပ်လုပ်ဖို့အတွက်ဝင်ပြိုင်ကြတာဖြစ်တယ်လို့ကျွန်မခံယူပါတယ်။ဒါပေမဲ့ဒီကျွန်တော်တို့နေရာမှာဒီလွတ်တော်တနေရာမှာဆိုလို့ရှင်တော့တူဦးပဲရွေးချယ်มาဖြစ်တဲ့အတွက်ဒီကိစ္စမှာတော့ဒါလူထုရဲ့အဆုံးအဖြတ်ကိုအားလုံးကခံယူရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကလည်းဒီလိုပဲလူထုရဲ့အဆုံးအဖြတ်ကိုဆက်လက်ခံယူသွားဖို့ရှိပါတယ
်။အင်ဂျင်ယာမှာပေါ့နော်ဒီပြည်သူလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ကြောင့်ဒီ9နှစ်တာကာလအတွင်းမှာကိုမဲဆန္ဒနေအတွက်ကိုဘာလုပ်ပေးနိုင်ခဲ့ပါလဲရှင်
ဒ ကျမမဲဆန္ဒနဲ့ကနှစ်ပေါင်း50ကျော်60နီးပါးဟိုတိုက်ပွဲတွေနဲ့ပေါ့နော်ပြည်သူတွေကလည်းချိန်လုံးအထုတ်ထုတ်ထားမှပြေးလိုက်လွှားလိုက်နဲ့တောင်ရသွားလိုက်အိမ်ပြန်လာလိုက်တောင်ရစပားတော်အိမ်ကိုဘယ်တော့မှမယူပါဘူးအဲ့လိုမျိုးအဲနေမြေဒေသဖြစ်ပါတယ်ဒါပေမဲ့ကျမတို့လွတ်တော်ရောက်သွားမှဒီ9နှစ်တာကာလအတွင်းမှာတော့ကျမရဲ့ဒေသဆိုလို့ရှိရင်အင်မတန်ငြိမ်းချမ်းပါတယ်ဒါဆိုလို့ရှိရင်ကျမတို့အောက်ခြေမှာငြိမ်းချမ်းရေးတည်ဆောက်နိုင်ခြင်းပဲဖြစ်ပါတယ်တစ်ဖက်မှာ KIA area ရှိတယ်ဒီဘက်မှာတပ်မတော်ရှိတယ်အဲကျမတို့ပြည်သူရှိတယ်နီးနီးလေးပါပဲဒါပေမဲ့ကျမ area မှာတော့တိုက်ပွဲပြင်းပြင်းထန်ထန်တစ်ခါမှမဖြစ်ပါဘူးတစ်ခါတလေနည်းနည်းပါပါအဲတွေ့မိထိမိတဲ့ဒါလည်းအင်မတန်မှအကျဉ်းကြီးနေပါပါတယ်အပေါ်မှာငြိမ်းချမ်းရေးကိုဆောင်ရွက်နေတာနဲ့တင်မကပါဘူးကျမတို့အောက်ခြေတွေမှာမတည်ငြိမ်တဲ့ဒေသတွေမှာအောက်ခြေမှာငြိမ်းချမ်းရေးရှိပွားအင်မတန်အရေးကြီးတဲ့အတွက်ကျမဒီ9နှစ်အတွင်းမှာကျမမဲဆန္ဒနဲ့မှငင်းချမ်းရေးကိုတည်ဆောက်နိုင်တယ်ဒီလိုငင်းချမ်းတဲ့အတွက်လည်းအဲကျမဘတ်ဂျက်တွေအဲတောင်းယူနိုင်တယ်အဲ့တော့ဘတ်ဂျက်တွေတောင်းတဲ့အခါမှာလည်းအရင်ကာလလိုပဲကျမတို့ဒေသမှာဆိုလို့ရှိရင်မငင်းချမ်းတော့မလုပ်နိုင်ဘူးအဲ့တော့ဘသူမှလည်းလာနိုင်မှာမဟုတ်ဘူးလို့မှအဲ့လိုပဲယူဆကြပါတယ်ဒါပေမဲ့အဲ့ဒီအယူအဆကိုကျမဖြောင်းပြန်လာပြီးမှကျမအခုလမ်းနေလုပ်နိုင်တယ်အရင်ကာလကကျောင်းတွေမရှိခဲ့ဘူးကျောင်းဆိုဒီနေနေနည်းမြေတစ်ခုလုံးပါပေါ့နော်နှစ်ကျောင်းပဲရှိပါတယ်အဲတကျောင်းကကျတော့လည်းမြစ်ဆုံစီမံကိန်းကျောင်းအဲမူလာတန်းကျောင်းကမြစ်ကျင်းသားဘက်ကိုပြောင်းလိုက်တော့အဲအချိုင်းရောင်မြို့ပေါ်မှာပဲအထက်တန်းကျောင်းတစ်ကျောင်းပဲရှိပါတယ်အဲကြောင့်ကြာတဲ့နေရာကကလေးတွေစာမတင်နိုင်ပါဘူးစာမတင်နိုင်တဲ့အခါကျတော့သူတို့အလုပ်ကဘာရှိလဲဆိုတနက်ကင်တဲ့အလုပ်ပဲရှိပါတယ်သူတို့မှာအလုပ်ဘာမှမရှိပါဘူးတောင်ရားလည်းမိသားစုစားဖို့လောက်ပဲရောင်းမဲ့ဈေးလည်းမရှိဘူးပေါ့နော်အမျိုးအနေထားမှာအခုချိန်မှာဆိုလို့ရှိရင်ကငင်းချမ်းတဲ့ဒေသဖြစ်လာတဲ့အတွက်အဲကျောင်းလဲ3ချောင်းမူလာတန်းကျောင်း3ချောင်းစောက်နိုင်ခဲ့ပါပြီအဲ့တော့ဒီမူလာတန်းကျောင်း3ချောင်းမှာဒီနေ့ကစပြီးကျမတို့အစိုးရခန့်ဆရာမတွေမရောက်သေးပေမဲ့ကျမတို့ဆရာမအဲ10ရောက်ခန့်ထားပြီးမှကျမတို့စာတွေစတင်နေတဲ့အတွက်ကလေးတွေအခုပညာရေးမှာတော်တော်လေးအဲစာတွေတက်လာတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခုကတော့ကျမတို့အဲဒေတာမှာပေါ့နော်တစ်ဖက်ဘက်မှာဆိုရင်ကျမတို့ကအဲ KIA ထိန်းချုပ် area ရှိတယ်ဒီဘက်မှာတော့အစိုးရထိန်းချုပ် area ရှိတယ်အဲ့တော့ကျမတို့မဲပေးတာအစိုးရထိန်းချုပ် area ဖြစ်ပါတယ်ဒါပေမဲ့ကျမလွတ်တော်ကိုစလေအဲဖြစ်လာတာနဲ့ကျမတစ်ဖက်က KIA ထိန်းချုပ် area ကပြည်သူတွေအတွက်ပါကျမဆောင်ရွက်ပေးခဲ့ပါတယ်သူတို့အဲဆေးရုံတွေမှာဆေးဝါးတွေပံ့ပိုးပေးတယ်နောက်တစ်ခုကဒီဘက်မှာမီးလင်းတယ်ဆိုလို့ရှိရင်ဟိုဘက်မှာလည်းမီးလင်းဖို့လိုပါတယ်ဒါမှလည်းဒန်းတူညီများမှုရှိမှာဖြစ်တဲ့အတွက်အစိုးရထိန်းချုပ် area ဘက်ကပြည်내ကဆိုလာမိပေးတယ်ဆိုရင် KIA ထိန်းချုပ် area ဘက်ကဆိုလာရဖို့အတွက်ကျမပြည်ထောင်စုမှာပေါ့နော်ဒီဝန်ကြီးဌာနတွေနဲ့ကျမတို့ကော်မတီနဲ့ဆွေးနွေးပြီးမှတောင်းတဲ့အခါမှာသူတို့ချပေးပါတယ်ချပေးတဲ့အခါမှာတစ်ဖက်မှာလည်းမီးလင်းတယ်ဒီဘက်မှာလည်းမီးလင်းတယ်ဆိုတော့ဒါဒန်းတူညီများမှုဖြစ်ပြီးမှနှစ်ဖက်စလုံးဟာပြည်ပြည်လဲလဲဆောင်ရွက်နေတဲ့အနေအထားမျိုးဖြစ်ပါတယ်အဲ့တော့ကျမတို့ဒီသားမှာဒီလန်တတားတွေလုံနိုင်တယ်ကျောင်းတွေစောက်နိုင်တယ်ပေါ့နော်တခြားစိတ်ပိုင်းဆိုင်ရာကျမတို့ဖွံ့ဖြိုးတိုးတက်မှုတွေလည်းအများကြီးဆောင်ရွက်နိုင်ပါတယ်အခုဆိုလို့ရှိရင်မြားစိမ်းရောင်စီမံကိန်းတွေရှိပါတယ်မကြခင်မှာတော့ဒီကဘာဘန်ကချင်းငွေနဲ့ကျမတို့ဒီသားဖွံ့ဖြိုးရေးတွေလုပ်သွားဖို့အတွက်ကျမတို့ကဒီပြည်နယ်မှာဆောင်ရွက်တဲ့အခါမှာကျတော့ဒုတိယရထားတဲ့အတွက်မကြခင်မှာတော့ဒါတွေလည်းဆောင်ရွက်သွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ကိုစတေလောင်းတူဦးအနေနဲ့ပေါ့နော်တော်တွဲဘူးရဲ့အာတာချက်တရားဘာတွေပါလဲအားတဲ့ချက်တရားဘာတွေပါလဲရှင်
ကျမကတော့အာတာချက်ကတော့ကျမရခင်ကရှေ့နေလုပ်ခဲ့ပါတယ်ရှေ့နေလုပ်ခဲ့တဲ့အခါကျတော့အခုကျမတို့လွတ်တော်ကိုယ်စားလှယ်လုပ်တယ်ဆိုတာလဲလူတွေအတွက်တင်ပြပေးရတာပေါ့နော်ဒါလွတ်တော်ထဲမှာဆိုလဲတရားရုံးမှာရှောက်လဲချက်ပေးသလိုပါပဲအဲ့လိုရှောက်လဲချက်ပေးရတယ်ဆိုတဲ့အခါကျတော့ကျမတို့ကကိစ္စရပ်တွေပြဿနာတွေကိုကင်တွယ်တဲ့အခါမှာကျမတို့ကအချင်းဖြစ်သွားတဲ့အတွက်ပြဿနာတစ်ခုတင်ပြလို့ရှင်ပေါ့နော်ဘယ်လိုမျိုးအောင်မြင်နိုင်မဲဆိုတာကိုကျမတို့ကယူပြီးမှကျမတို့မှာအလေးအကျင့်ရထားပြီးသားဖြစ်သွားတဲ့အတွက်လွတ်တော်မှာကျမတို့ကတိတ်ခက်ခဲမှုမရှိပါဘူးဒါကကျမရဲ့အတားချက်ဖြစ်ပါတယ်ကျမတို့ရဲ့အားနဲ့ချက်ကတော့ကျမတို့ကကိုယ်မဲဆန္ဒနဲ့ခဏခဏမသွားနိုင်ဘူးနောက်တစ်ခါကျမတို့ကဒီနိုင်ငံတကာကိုသွားတဲ့အခါမှာကျမတို့ဒီဘာသာစကားအခက်အခဲတွေရှိပါတယ်အင်တာနက်တွေသုံးတာတို့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါဒီကျမတို့ IT နည်းပညာတွေမရှိဘူးပေါ့နော်နောက်တစ်ခါကျမတို့ဆီမှာမိသားစုကိစ္စတွေအကြောင်းဒီဘက်မှာစိတ်ပါသွားတဲ့အခါမှာကျမတို့အခက်အခဲတွေရှိတယ်လူဆိုတာလည်းကျမတို့အားသာချက်အားနည်းချက်အများကြီးရှိပါတယ်တချို့အားနည်းချက်တွေရောကျမတို့ကိုယ်တိုင်မသိပါဘူးလူထုသိနိုင်ပါတယ်အကြောင်းကျမတို့ပြန်လဲထောက်ပြပေးဖို့အတွက်လဲကျမလူထုကိုဒါ တိုက်တွန်းပြောကြားလိုပါတယ်
။ဟုတ်ကဲ့ကျွန်မနောက်ဆုံးမိခင်နာကတော့မြန်မာနိုင်ငံမှာပေါ့နော်ဒီလွှတ်တော်မှာရောနိုင်ငံရေးကဏ္ဍတွေမှာရောအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာရောအမျိုးသမီးတွေပါဝင်မှုဟာနေပါနေတာတွေ့ရပါတယ်။အဲ့တော့ကျန်တဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင်ကိုယ့်ရဲ့အတွေ့အကြုံကိုမူတည်ပြီးတော့ပေါ့နော
်ကျောရုနိုင်ငံမှာဒီဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအမျိုးသမီးပါဝင်မှုကအင်မတန်နည်းပါတယ်အထူးသဖြင့်နိုင်ငံရေးကိစ္စတွေရက်တွေမှာအမျိုးသမီးတွေပါဝင်ဖို့အားနည်းပါတယ်နိုင်ငံရေးကအမျိုးသားတွေပဲအလုပ်ပဲကျမတို့အမျိုးသမီးတွေတော့နေတူတူကသားသမီးတွေကိုကြည့်မယ်အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုတဲ့စိတ်တွေကိုကျမတို့ဖျောက်ဖျက်ပြီးမှကျမတို့အင်အားနဲ့တတ်နိုင်သလောက်ပေါ့နော်ကိုအိမ်အလုပ်လည်းလုပ်မယ်ကျမတို့သားသမီးတွေလည်းကြည့်မယ်ကျမတို့နိုင်ငံရေးမှာလည်းကိုပေးဆက်နိုင်တဲ့ခံတက်ရအသီးသီးမှာပါဝင်သင့်တယ်လို့ကျမဒီလိုပဲယူဆပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျမတို့နိုင်ငံမှာအမျိုးသမီးဒုအားဆိုလို့ရှိရင်နိုင်ငံရဲ့လူဦးရေထွက်ဝက်ကျော်ပါတယ်။မျိုးသမီးတွေအားဆိုလို့ရှိရင်နေအိမ်မှာအများအားစီမံခန့်ခွဲမှုကိုလုပ်နေတဲ့ဒီအသေးဆုံးအိမ်ရဲ့စီမံခန့်ခွဲမှုကအောင်မြင်စွာလုပ်နိုင်တဲ့လူတွေအားဆိုလို့ရှိရင်အကြီးဆုံးအလုပ်ကိုလုပ်တဲ့အခါမှာအောင်မြင်တယ်ဆိုတဲ့ဆိုရိုးစကားအတိုင်းကျမတို့အမျိုးသမီးတွေအားဆိုလို့ရှိရင်အိမ်မှုကိစ္စရက်တွေနောက်မှရာကြီးရွာကြီးကိစ္စရက်တွေအရာရာတိုင်းမှာကျမတို့ပါဝင်တဲ့အတွက်ဒီနိုင်ငံရေးလောကမှာဝင်ပါတယ်ဆိုလို့ရှိရင်လည်းအောင်မြင်မှုကတော့တေချာပေါက်ရမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျမတို့ကနေအိမ်မှာပဲနေမှာကျမတို့အလဟတာအချိန်မကုန်မနဲ့ကျမတို့လေ့လာဖို့လိုပါတယ်အဆဆအရာရာဖွံ့ဖြိုးတိုးတက်လာဖို့အတွက်ကိုကိုကိုလည်းအားပေးရမယ်လက်တွေ့ဆောင်ရွက်မှုနဲ့အတူကျမတို့စာတွေ့ပါကျမတို့ပါပြီးလေ့လာမှုအများကြီးနဲ့စူးစမ်းသွားမယ်ဆိုရင်မဖြစ်နိုင်တာမရှိပါဘူးလို့ကျမနဲ့တိုက်တွန်းပြောကြားလိုပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာဘူးကိုလို့စိတ်ရှိရှိနဲ့လာပြီးရှင်းပြတဲ့အတွက်
အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဒေါက်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်နားဆင်ရပါမယ်ရှင
်ဒီတစ်ပတ်တော့ဝင်းချင်အတွက်အန်ဒီရေးပေးတဲ့အသံ noise pollution လို့ခေါ်တဲ့အသံညဉ့်ဉန်းမှုအကြောင်းကိုပြောပြပေးပါစီလေထဲမှာမျက်စိနဲ့မြင်ရတဲ့မိခိုးတွေအမှုံအမွားတွေရှိရင်ဒီလေလူညဉ့်ဉန်းမှုရှိနေတယ်ဆိုတော့ကိုထင်းထင်းရှားရှားသိနိုင်ကြပါမယ်လေထဲကနေတဆင့်လာတဲ့အတန်နဲ့အနံ့တို့ရဲ့အန်ဒီယေတွေကိုတော့သတိမူမိသူရှားတယ်လို့တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ
်အတန်ညဉ့်ဉန်းမှုကလေထုညဉ့်ဉန်းမှုတွေမှာပါနေတယ်ဒါပေမဲ့လူတွေကမသိတော့ခါကျတော့တဘောမပေါက်ဘူးဖြစ်နေတာပေါ့နော်အဲ့ဒါတွေကအများကြီးထိခိုက်သွားနိုင်ပါတယ်အတန်ကလေထုထဲမှာဖြစ်နေပါတယ်ဆိုတော့လူကနားကကြားရတယ်ကြားတဲ့ခါမှာနှောက်ရှက်ဖြစ်တယ်ထို့အတူအတန်ရဲ့နှိုင်းနေရဲ့တုံ့ဟမှုတွေများလာတဲ့ခါမှာလည်းစိတ်ဓာတ်တန်းဆိုင်ရနောက်ပြီးတော့ခန္ဓာကိုယ်ရဲ့လူရဲ့ကျန်းမာရေးကိုလည်းထိခိုက်တယ်နောက်ပြီးတော့ခါဥမာဆိုတိရိစ္ဆာန်တွေဆိုတော့တိရိစ္ဆာန်တွေဆိုလို့ရှိရင်လည်းအတန်ကိုမှီပြုတ်ပြီးတော့သူတို့မှစားတော့နေထိုင်ရတယ်နောက်ပြီးတော့ဖော်ရှားရတယ်သူတို့ရဲ့စကြက်တွေလည်းပြောင်းသွားမယ်လူတွေကလည်းတစ်ခါတိရိစ္ဆာန်ပုံမှာပြန်ပြီးမှီနေပါတယ်နောက်ပြီးတော့လူတွေမှာဆိုလို့ရှိရင်လည်းအကြာအာယုံကထိခိုက်သွားလို့ရှိရင်နားတွေပါလေပင်းသွားပြီဆိုလို့ရှိရင်တစ်တလုံးဖြစ်သွားတဲ့ကိစ္စတွေပေါ့နော
်ဒီအတန်နဲ့ပတ်သက်ပြီးတော့သဘာဝဝန်းကျင်ကိုဘာတွေကအဓိကထိခိုက်စေလဲအချက်ကလေးတွေချပြီးပြောပြပေးပါ
အဓိကမော်တော်ကားအတန်တွေပေါ့နော်မော်တော်ကားဟောင်းကအတန်တွေဖြစ်တယ်နောက်လေးချောင်းကအလေးဉာဏ်တို့ဘာလို့အစံနေနောက်တစ်ချက်ကတော့အကြီးစားဆက်ပုတ်ပစ္စည်းများပေါ့နော်အစာဦးဆောက်တာတရားဆောက်တာလမ်းပြင်တာအဲ့ဟာတွေနောက်ပြီးတော့ဓာတ်အားနဲ့သုံးတဲ့ပစ္စည်းတွေပေါ့နော
်အတန်ချက်ဆက်တွေပေါ့နော
်ဟုတ်ကဲ့ဆရာပစ္စည်းတွေကလည်းအဲ့ရအစံနေအဲ့အစံနေကတဘာဝပတ်ဝန်းကျင်ကိုထိခိုက်နေပါတယ်ဒီဂျန်နရေတာတွေဘာတွေဆိုတာကဖွံ့ဖြိုးသောတိုင်းနိုင်ငံများမှာဆိုလို့ရှိရင်ဒါဟာလူတွေအိမ်လေးတွေတော့အကက်ကြီးသမဖြစ်ဘူးအခုကနေတိုင်းလှက်ပတ်နေတော့အဲ့ရအစံတွေကတုံခါမှုတွေကတလန်းကိုအိမ်ရှိတစ်ခေတ်ကနည်းနည်းပေါင်းလိုက်လို့ရှိရင်အများကြီးဖြစ်လာနိုင်တယ
်ဆိုတော့မြန်မာနိုင်ငံမှာဒီအတန်နဲ့ပတ်သက်ပြီးတော့ပေါ့နော်ထိခိုက်နိုင်တယ်ဆိုတာကိုမှတ်တမ်းမှတ်ရနဲ့ဘယ်လိုသတ်မှတ်ထားတာလဲတွေ့မိပါလား
ကျမသိတော့တော့အတန်နဲ့ပတ်သက်ပြီးတော့ထိခိုက်တယ်ဆိုတာကိုလုပ်ဖို့အစီအစဉ်ရှိကောင်းတော့ရှိမယ်ဒါပေမဲ့အခုအချိန်ထိတော့မှတ်တမ်းနေတဲ့အထိမရှိသေးဘူးလို့ထင်ပါတယ
်ဒီအတန်မှာဟိုနှုံးနေရှိတယ်ပေါ့နော်အတန်ရဲ့ရိုက်ခတ်မှုနှုံးနေရှိတယ်ဒီနှုံးနေဟာဘယ်လောက်တန်အထိဆိုလို့ရှင်လူတွေကိုအနှောက်အယှက်ဖြစ်စေတယ်လို့သတ်မှတ်ပါလား
ဟုတ်ကဲ့အခုဟိုအတန်ကိုတိုင်းတာလား decibel ဆိုတဲ့စနစ်နဲ့တိုင်းတယ်ပါတယ်တုံ့ရ decibel ဆိုတာ dBA လို့ခေါ်ပါတယ်ဘာမှမရှိဘူးပေါ့နော်တကယ်လို့ပင်အားလေးကြားလိုက်မယ်ဆိုရင် 10 dBA ဖြစ်သွားမယ်။ဟ အမစကားလေးပြောတာဆို 60dBA လောက်ရှိတယ်အဲ့တော့85လောက်ရသွားပြီဆိုရင်ဒါလူကိုထိခဲ့တယ်ဒီဇယ် truck ကြီးတစ်ခေါက်ဖြတ်သွားမယ်ဆိုတော့ဒါ85လောက်ရှိသွားပြီအဲ့85ထက်ကျော်သွားလို့ရှိရင်လူတွေကကြားရှည်ပေါ့နော်လုံလို့ရှိရင်ထိခိုက်သွားမယ်ဒါကြားရှည်အတွက်နောက်တစ်ခုကဘာလဲဆိုခဏလေးနဲ့အတန်အမြင့်ကြီးဖြစ်သွားတာဥပမာဆိုဗျောက်အိုးတန်တစ်ခုကဆိုလို့ရှိရင်140လောက်145လောက်ရှိတယ်ဥပမာဒီမြန်ကြီးက jet engine ကဒီမြန်ကအပေါ်တက်တော့မှဆိုရင်သူ့ရဲ့အတန်ထုတ်တဲ့အတန်140ရှိတယ်135လောက်ဆိုရင်ကိုယ်လူရဲ့နာနာလာပြီးတော့ထိခိုက်လာပြီအဲ့ထက်ကျော်သွားလို့ရှိရင်သူကဒီ140လောက်ကျော်သွားလူရဲ့နာကလုံးဝကိုပြန်ပြင်လို့မရတော့ပါဘူ
းဆရာနာဘာပျက်စီးနိုင်တဲ့အထိအတန်ဒုက္ခပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ရှင်နောက်ပြီးတော့အခုဟိုဆောက်လွေသမားတွေဆိုကြည့်ပါသူတို့မှာဆောက်လွေနဲ့သုံးတဲ့ပစ္စည်းတွေပေါ့နော်ဥပမာဆိုရင်မြေကြီးကိုကွန်ကရစ်ဒီမြေကြီးကိုဖြိုဖျက်ဖို့လို့သုံးတဲ့ကိရိယာကြီးကအမတန်ကျဲလောင်ပါတယ်သူတို့ရဲ့နှောင်းတွေကပြစ်သွားနိုင်တယ်အိမ်နားမှာရှိတဲ့လူတွေပါအချင်းတူတူလေးမှာပဲအတန်အစူးကြီးကြတဲ့ခါမှာနားမှာရှိတဲ့အာယုံတွေကပြတ်သွားနိုင်ပါတယ
်အတန်ကြောင့်ပေါ့နော်ဖြစ်နိုင်တဲ့ဒီကျန်းမာရေးထိခိုက်မှုနည်းနည်းပြောပြပေးပါလ
ားအော်အများကြီးပဲရှင်ပထမဆုံးကတော့အတန်များလာတဲ့ခါမှာဒုခနာကမှဖိအားများလာပြီးတော့သွေးဖိအားတွေတက်လာတယ်မဟုတ်လို့လဲဆိုတော့အတန်အခြေကြီးတစ်ခုကိုလူကဘုန်းဟုဆိုကြားလိုက်မယ်ဆိုရင်ခန္ဓာကိုယ်က adrenaline ဆိုတဲ့ဓာတ်တစ်ခုထုတ်တယ်အဲ့ဓာတ်ကဘာလဲဆိုရင်လူလှုပ်ရှားမှုတစ်ခုလုပ်ဖို့အတွက်စဉ်နှစ်ပြင်ပေးတာပေါ့နော်သွေးဖြည့်အားတိုးလာမယ်အသက်ရှူတာတွေကညံလာမယ်ဥတွေပါတွေကလည်းလှုပ်ရှားနိုင်မှုနည်းသွားမယ်သွေးကြောတွေကလည်းကျဉ်လာမယ်နောက်ပြီးတော့ကြွက်သားတွေကလည်းတောင့်လာမယ်ဒါဟာခန္ဓာကိုယ်ကိုပြင်ဆင်ပေးတာပေါ့နော်လှုပ်ရှားနိုင်မှုဒါအနေနဲ့ပဲဆိုပြီးပြေးနိုင်မှုတစ်ခုခုလုပ်နိုင်မှုပြေးလေဒါတွေအမြဲဖြစ်နေမယ်ဆိုရင်ဒီဟာတွေကနှလုံးရောဂါတွေဖြစ်နိုင်တယ်တချို့ဆိုရင်ကိုယ်လေးချင်းကြီးတဲ့ကလေးတွေလည်းမွေးတယ်လို့အထောက်အထားတွေလည်းရှိတယ်။တချို့ဆိုလို့ရှိရင်အစာအိမ်ယောဂါတွေဖြစ်တယ်၊ဦးနဲ့ပတ်သက်တဲ့ယောဂါဖြစ်တယ်၊ကောင်းကြိုက်တယ်ပေါ့နော်။အတန်တွေဖြစ်နေတာကလည်းအစိုးရကလည်းအများကြီးတည်တယ်ပေါ့။အသေးစားဆက်မှုလုပ်ငန်းတွေကလူနေနေရာတွေရောက်နေတယ်လေ။လူတွေကကြားနေတယ်ပေါ့နော်။နည်းဆုံးတော့အေးပြက်တယ်။အေးပြက်တဲ့အခါမှာလှုပ်အားနဲ့ကြတယ်။လှုပ်ခွထိခိုက်ဒဏ်ရာရမှုတွေလည်းများလာတယ်။လူတွေရဲ့နေတဲ့ဝင်းကျင်မှာကျေတောင်တဲ့အတန်တွေအများကြီးကြားတဲ့အခါမှာလူတွေကစိတ်တူလာမယ်၊စိတ်ရှုပ်လာမယ်ပေါ့နော်။
ဒီအတန်နဲ့ပတ်သက်တဲ့ဒီပတ်ဝန်းကျင်နှောက်ယှက်မှုမရှိအောင်ဘာတွေလုပ်ဖို့အသင့်ပါလဲ
။လုံနိုင်တာကိုနှစ်ပိုင်းပိုင်းလို့ရပါတယ်။လူတစ်ယောက်ချင်းအနေနဲ့လုပ်လို့ရတာ။နောက်တစ်ခုကအစိုးရအနေနဲ့ဒါနောက်ပြီးတော့အုပ်စုများအနေနဲ့လုပ်လို့ရတယ်ဆိုပြီးခွဲလို့ရပါတယ်။ပထမဆုံးတည်ဖို့ကတော့အတန်ကဘယ်ကလာတဲ့အတန်နေလဲ။အတန်တွေကိုကဏ္ဍပိုင်းချဖို့လိုပါတယ်။ဒီအတန်တွေကပဝင်းကျင်ရေးပူထိုင်မှုကြောင့်ဖြစ်လာတာလား။လုပ်ငန်းဆောင်တာကြောင့်ဖြစ်လာတာလား။ဒေပို့ဆောင်ကြောင့်ဖြစ်လာတာလား။အဲ့ဒါကိုကြည့်ပြီးတဲ့အခါမှာတယောက်ချင်းအနေနဲ့လုပ်မယ်ဆိုရင်တော့ပထမဆုံးအတန်ကျဲတဲ့နေရာမှာရှိမယ်ဆိုလို့ရှိရင်နားထဲကို ear plug ကိုခေါ်ပါတယ်နားကိုဆို့ထားတဲ့အဆို့များ false plastic အဆို့များဒီမှာရှိပါတယ်အဲ့ဒါတွေကိုဆို့ထားပါမယ်အဲ့အဆို့တွေကဘယ်လောက်အတန်နှုံးနေကာကွယ်တယ်ဆိုတော့သူတို့ရေးထားပါတယ်အထူးသဖြင့်လုပ်ငန်းဆောင်တာမှာအတန်အကျဲကျဲကိုလုပ်မယ်လူတွေဆိုရင်တတ်ထားတဲ့ထို့အတူပဲကျဲကျဲကြောင်အတန်တွေလုပ်တော့မယ်ဆိုရင်ဘေးနားကလူတွေကိုလည်းအနားမှာမရှိအောင်ထားဖို့လိုတယ်ဘာလို့ဆိုတော့နားကအများအားပွင့်နေတဲ့ကြောင့်မလို့ဒီအတန်ကိုအမှတ်တမဲ့ကြားသွားရင်နားပင်သွားနိုင်ပါတယ်ဘာမှလို့မရအောင်ဆိုအိမ်နားကရှောင်ထွက်သွားလို့ရပါတယ်တယောက်ချင်းတယောက်ချင်းအနေနဲ့လည်းအတန်ကျဲကြီးတွေမလုံးတင်ပါဘူးဥပမာဆိုကလေးတွေဆိုခုဆို iPod တွေပဲဆိုတော့အမြင့်ကြီးအတန်ကြီးရနားထောင်တယ်အဲ့ဒါတွေရတယ်နားကိုဖြစ်သွားနိုင်တယ်အစိုးရအဖွဲ့အစည်းကြီးအကုန်လုံးကလည်းဌာနလိုက်ဌာနလိုက်ပေါ့အထူးသဖြင့်လူလေးအင်ဂျင်နာမှဆိုရင်ပေါ့နော်အတန်တွေကိုကားတဲ့အတန်ကားတတိုင်းတွေကိုဘယ်လိုလုပ်မလဲဒါကို solution ဆောက်လို့ရဌာနရောစီပင်ဌာနတို့ ਨੇ တိုင်းနေပြီးလုပ်တင်တယ်။နောက်လူနေအင်ဂျင်တွေများတဲ့နေရာမှာအသေးစားဆက်မှုလက်မှုလုပ်နေဝင်လုပ်တာကိုလည်းတားဆီးတင်တယ်။အဓိကကတော့ဥပဒေများကိုနည်းနည်းထုတ်တင်တယ်။မဘယ်တော့မဆိုအတန်ကိုဒီလောက်ထက်တော့မကျော်သင့်ဘူး။ကားဟွန်းနေလည်းဒီလောက်မတီးပါနဲ့စသည်ဖြစ်ပေါ့နော်။လူများအေဂျင့်တာယာဆိုနေနိုင်မှုအတွက်ဥပဒေထုတ်တဲ့နောက်ပြီးတော့လေလူတွေအနေနဲ့လည်းအသင်းဖွဲ့ဖွဲ့တဲ့နဲ့အမေရိကန်ပြည်ထောင်စုမှာဆိုရင်ဒီလိုဘလိုဘလိုလူတွေနေနေထိုင်နေနေရမှာအတန်တွေကိုနည်းအောင်လုပ်မလဲဆိုတာကိုတူနည်းတူခံနဲ့လုပ်ကြတယ်
။တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒိုအေးဂျီရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရှင်။နောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်။
တို့ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်တာရှင်များခင်ဗျာ American ပြည်တော်စုနဲ့တောင်ကိုရီးယားနိုင်ငံတို့အကြားစီးပွားရေးစစ်ရေးတိုးတက်ဖွံ့ဖြိုးရေးစတာတွေအပါအဝင် တက်ကြွတဲ့မဟာမိတ်ဆက်ဆံရေးကိုဆက်လက်တိုးမြှင့်လှုပ်ဆောင်သွားကြဖို့ရှိပါတယ်။ကျွန်တို့မျက်မှောက်မှာရှိနေတဲ့စိန်ခေါ်မှုတွေအခွင့်အလမ်းတွေအတွက်အခုလိုနီးကပ်တဲ့ဆက်ဆံရေးဟာအရေးကြီးလာပါတယ်လို့အမေရိကန်ပြည်ထောင်စုအရှိအာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောပါတယ်။စစ်ရေးအပြန်အလှန်ယုံကြည်မှုတိစောက်ထားမှုစတာတွေအပေါ်အကြမ်းကြမ်းစမ်းသပ်မှုတွေခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံရဲ့မဟာမိတ်ဆက်ဆံရေးဟာဘယ်တော့မှလည်းမတူအောင်ခိုင်မြဲအားကောင်းလျက်ရှိပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆယ်ကပြောဆိုပါတယ်။စစ်ဖက်ဆိုင်ရာမဟာမိတ်ဆက်ဆံရေးကကိုရီးယားကျွန်းဆွယ်ဒေသအတွင်းနှစ်နိုင်ငံတပ်ဖွဲ့တွေရဲ့စွမ်းဆောင်ရည်ကိုပုံမှန်အားကောင်းလာစေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့သူတို့ရဲ့မဟာမိတ်ဖြစ်တည်မှုကမြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဆွန့်လွတ်ပြီးတော့ချင်းချောက်မှုတွေမပြုတ်လောက်တဲ့လမ်းကြောင်းကိုရွေးချယ်မယ်ဆိုရင်အနာဂတ်တရားလှပဖို့ရှိတယ်ဆိုတာကိုပြသနေပါတယ်။မြောက်ကိုရီးယားနိုင်ငံဟာအာရှအရှေ့မြောက်ဒေသရဲ့တိုးတက်တာယာပြောင်းလဲကျော်ဖြတ်သွားတာကိုလစ်လူရှုပြီးတော့အထူးကြံနိုင်ငံတနနိုင်ငံအဖြစ်မိမိဆန္ဒအလျောက်နေထိုင်နေတဲ့နိုင်ငံဖြစ်ပါတယ်။တစ်ဖက်မှာတောင်ကိုရီးယားနိုင်ငံဟာဒေသတွင်းစီးပွားရေးဥဆောင်မှုအခန်းကဏ္ဍကိုရယူထားပြီးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ဆက်ထမအကြီးဆုံးမိတ်ဖက်ကုံသွယ်ရေးနိုင်ငံလည်းဖြစ်နေပါပြီ။2019ခုအရောက်မှာအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ကြားသဘောတူညီထားတဲ့လွတ်လပ်စွာကူးတန်းရောင်းဝယ်မှုသဘောတူညီချက်အရဆက်မှုနဲ့လူသုံးကုန်ပစ္စည်း65ရာခိုင်နှုန်းကိုအောက်ခွန်လွတ်ကူးတန်းရောင်းချနိုင်တော့မှာဖြစ်ပါတယ်။နှစ်နိုင်ငံကြားအပြန်အလှန်ရင်းနှီးမြှုပ်နှံမှုဟာဆိုရင်လဲကြေကြေပြန့်ပြန့်တိုးတက်လျက်ရှိပါတယ်။1996ခုနှစ်ကတက်ဆက်စ်ပြည်နယ်အော်စတင်မြို့မှာဖွင့်လှစ်ခဲ့တဲ့ Samsung ကွန်ပျူတာသုံးပစ္စည်းထုတ်လုပ်ရေးစက်ရုံဟာအခုခါကမ္ဘာပေါ်မှာအလွန်ခက်မိတဲ့ပစ္စည်းတွေထုတ်လုပ်နေတဲ့စက်ရုံတွေထဲမှာအပါအဝင်ဖြစ်နေပါပြီ။Samsung ကုမ္ပဏီကအော်စတင်မြို့မှာအလုပ်သမားပေါင်း4000ကျော်ကိုအလုပ်ကိုင်တွေပေးထားပြီးတော့ဆက်လက်လဲတိုးချဲ့နေတယ်လို့အားလုံးကပြောဆိုကြပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုရဲ့ General Motors ကုမ္ပဏီဟာဆိုရင်လဲတောင်ကိုရီးယားနိုင်ငံမှာအကြီးအမားဆုံးရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီဖြစ်ပြီးတော့ကုမ္ပဏီရဲ့ကမ္ဘာအနှံ့ထုတ်လုပ်နေတဲ့အထက်မှာပစ္စည်းမမြောက်အများဆုံးလဲဖြစ်ပါတယ်။ကျွန်တို့တို့နှစ်နိုင်ငံစလုံးဟာအကြမ်းဖက်မူဝါဒကိုတိုက်ဖြတ်ဖို့ဆုံးဖြတ်ထားကြတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီး Russell ကပြောပါတယ်။တောင်ကိုရီးယားနိုင်ငံဟာအိုက်ဇော့အစ္စလာမစ်စစ်သွေးကြွတွေနဲ့သူတို့နဲ့ဆက်ဆံနေတဲ့ပြပအကြမ်းဖက်အုပ်စုတွေတံပြန်ချေမှုန်းရေးအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ပါတယ်။အီရတ်နိုင်ငံအတွင်းအိုက်ဇော့လက်ကနေလွတ်မြောက်လာတဲ့ဒေသတွေတည်ငြိမ်ရေးအတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီအတွက်ဒေါ်လာတသန်းထည့်ဝင်တဲ့အစောဆုံးနိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံပါဝင်ပါတယ်။ကမ္ဘာဖွံ့ဖြိုးရေးနဲ့ကပ်ရောဂါတိုက်ဖျက်ရေးအတွက်တောင်ကိုရီးယားနိုင်ငံဟာနောက်လာမယ့်9နှစ်အတွင်းနိုင်ငံပေါင်း73နိုင်ငံအတွင်းမှာကုဆက်ယောဂတိုက်ဖြည့်ရေးအတွက်ဒေါ်လာတန်300ဆွဲဖို့မကြခင်ကသဘောတူညီခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအနေနဲ့ဒေတာတွင်စစ်ဖက်နဲ့စီးပွားရေးဥဆောင်မှုအခန်းကဏ္ဍအတွက်ဆက်လက်ပြီးတော့ဖွံ့ဖြိုးရေးလှုပ်ဆောင်မှုတွေမှာအမေရိကန်ပြည်ထောင်စုကလည်းလက်တွဲဆောင်ရွက်သွားဖို့မျှော်လင့်ထားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VO ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းအကျဉ်းချုပ်ကိုကိုစောင်းဝင်းလိုက်ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေဖြစ်ပေါ်နေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တဲ့ညာနာပိုင်ဆိုင်မှုနဲ့ဆိုင်တဲ့အချက်လက်တွေအင်တာနက်ပေါ်ကခိုးယူတာကိုအစိုးရနှစ်ခုစလုံးကသိရတဲ့ခွင့်မပြုကြဖို့သမရဘာရကိုဘာပါနဲ့ရှီကျင်းပင်တို့နှုတ်သဘောတူလိုက်ကြပါတယ်အင်တာနက်ပေါ်ကနေအချက်အလက်တွေခိုးယူနေတာရတန်ဖို့လိုတယ်ဆိုတာကိုသူ့အနေနဲ့တင်ပြခဲ့ကြောင်းသမရရှိချင်းပင်နဲ့တွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမရဘရာကိုဘာမာကပြောပါတယ်ပိုင်ဟမ်းမင်းကြီးဖရန်စစ်စာသမိုင်းဝင်ဝတ်ပြုစုတောင်းပွဲကိုနယူးယောက်မြို့မန်ဟတ်တန်က Madison Square Garden အကစားရုံမှာကျင်းပခဲ့ရမှာတက်ရောက်ဝတ်ပြုသူ2000ကျော်ရှိခဲ့ပါတယ်အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘိနတ်ဟာအော်တိုဘာလကုန်မှာယာရုကနေအနားယူတော်မယ်လို့တောက်ကြနေကကြေညာလိုက်ပါတယ်သူ့ရဲ့ခေါင်းဆောင်မှုအောက်မှာကာလချေကြစွာအခြေအနေတွေမတည်ငြိမ်ဖြစ်ပေါ်နေကြတာကြောင့်ယာဒူးကိုဆက်လက်ဆုတ်ကင်ထားခြင်းအပြင်လွတ်တော်အတွက်အစားထိုးမရတဲ့ထိခိုက်နေနာမှုတွေဖြစ်မှဆိုတဲ့အတွက်အနားယူဖို့ဆုံးဖြတ်တာဖြစ်တယ်လို့ဂျွန်ဘိနတ်ကပြောပါတယ
်တရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမဲရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှိုးကန်ချမ်းဖြစ်ပါတယ်ကျမတော့နာနာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.